Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရက်2016ခုနှစ်နိုဝင်ဘာလ3ရက်ကြာသပတေးနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါအမေရိကန်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေအဆုံးသတ်ရမယ်နောက်ဆုံးသတင်းပတ်ကိုရောက်ရှိလာချိန်မှာပဲသမ္မတလောင်းနှစ်ဦးတို့ကတော့ရွေးကောက်ပွဲအတွက်ရေးပါတဲ့ပြည်နယ်တွေမှာအခြေအနေမဲဆွယ်နေကြပါတယ်ဥရောပသမ္မတတဲကနေဗြိတိန်နိုင်ငံထုတ်ထွက်ရေးလုပ်ငန်းစဉ်စတင်နိုင်ဖို့အတွက်အစိုးရအနေနဲ့လွှတ်တော်ကိုတင်ပြဖို့တရားရုံးချုပ်ကဆုံးဖြတ်လိုက်ပါတယ်မြန်မာတိုင်းရင်းသားပြည်ပခန့်တွေဖြစ်ရှင်ရေးလက်တွဲလှုပ်ဆောင်ဖို့ဒေါအောင်ဆန်းစုကြည်နဲ့ဂျပန်နိုင်ငံသားဝင်ကြီးတို့သဘောတူခဲ့ကြပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်ကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်အခုညပိုင်းသတင်းလွှာတွေထဲမှာတော့ NLD အစိုးရကဂရီပေးထားတဲ့အတိုင်းညရာတိမ့်ဆိတ်မှုတွေကိုအမြန်ဆုံးအကောင့်ထဲပေါ်ပေးပါလို့လူ့အခွင့်အရေးအဖွဲ့တစ်ခုကအခုလိုတိုက်တွန်းပါတယ
် That I think actually goes directly against what the National League for Democracy
HRW အဖွဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူးရဲ့တိုက်တွန်းချက်နဲ့အတူနားဆင်နိုင်ပါတယ်။ NLD ပါတီရဲ့သုတေသနအတွင်ရေးမှူးဦးမျိုးရန်အောင်သိန်းကိုဖမ်းဆီးခံရတာဘာကြောင့်ပါလဲ။ဒါကမလေးရှားနိုင်ငံမှာလက်နက်ကိုင်လူတစုရဲ့ဖမ်းဆီးတပ်ဖြတ်တာခံရတဲ့ရွှေ့ပြောင်းအလို့သမားတွေနဲ့မြန်မာနိုင်ငံသားတွေပါဝင်နေတဲ့အပေါ်တန်ယုံကကင်တွယ်ဆောင်ရွက်နေတဲ့အခြေအနေနိုင်ငံတကာသတင်းလွှာတွေထဲမှာတော့အမေရိကန်သမ္မတသက်တမ်းရှစ်နှစ်ကြာခဲ့တဲ့အာဖရိကနယ်ဘွားသမ္မတရဲ့ကောင်ကျိုးစိုးမွေတွေကအာဖရိကတိုင်းမှာဘလို့ရိုက်ခတ်မှုရှိသလဲဆိုတာတွေကိုနားဆင်ကြရမှာပါအခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်နဲ့ကိုရန်နိုင်တို့ကကြေညာပါမယ်ရှင
်အမေရိကန်သမ္မတလောင်းဒေါ်နယ်ထရန့်နဲ့ဟီလာရီကလင်တန်တို့နှစ်ဦးဟာဒီကနေ့ကြာသပတေးနေ့မှာတော့မြောက်ကယ်ရိုလိုင်းနားနဲ့ဖလော်ရီဒါပြည်နယ်တွေကိုအထူးအာရုံစိုက်ပြီးမဲဆွယ်စည်းရုံးချဖို့ရှိပါတယ်နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာအနိုင်ရဖို့အတွက်ဒီပြည်နယ်နှစ်ခုတို့ကတိတ်ပြီးအရေးကြီးတယ်လို့သမ္မတလောင်းနှုတ်တို့ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့တွေကရှုမြင်ထားတာဖြစ်ပါတယ်။မစ္စတာထရန့်ကဒီကနေ့ကြာသပတေးနေ့မှာလူထုစည်းရုံးရေးပွဲ၄ခုလုပ်ဖို့စီစဉ်ထားပြီးဖလော်ရီဒါပြည်နယ်မြောက်ပိုင်းက Jacksonville မြို့ကနေစတင်မှာဖြစ်ပါတယ်။ဒီနောက်မှာတော့ Pennsylvania အရှေ့ပိုင်းကိုသွားမှာဖြစ်ပြီးနောက်ဆုံးမှာတော့မြောက် Carolina ပြည်နယ်ကဒေသနှစ်ခုမှာလူထုစည်းရုံးပွဲတွေလုပ်မှာဖြစ်ပါတယ်။ Hillary Clinton ကတော့ဒီကနေ့မှာမြောက် Carolina ပြည်နယ်မှာလူထုစည်းရုံးပွဲ၂ခုလုပ်ဖို့စီစဉ်ထားပါတယ်။မြောက် Carolina ပြည်နယ် Greenville နဲ့ဒုတိယပွဲကတော့အနီးနားကရာလီမျိုးတို့မှလုံမှာဖြစ်ပါတယ်။သမ္မတအိုဘားမားကတော့ Mrs. Clinton ကိုစားဖလော်ရီဒါပြည်နယ်မှာမဲဆွယ်စည်းရုံးမှာဖြစ်ပြီးဒီကနေ့အစောပိုင်းမှာဖလော်ရီဒါပြည်နယ်မိုင်ယာမီမှာလူထုစည်းရုံးပွဲလုံမှာဖြစ်ပြီးဒီနောက်မှာတော့ Jacksonville မြို့မှာလူထုကိုစည်းရုံးမှာဖြစ်ပါတယ်။သမ္မတဘရက်အိုဘားမားရဲ့ Jacksonville မြို့လူထုစည်းရုံးပွဲကတော့ Donald Trump ရဲ့လူထုစည်းရုံးပွဲနဲ့မိုင်30အဝေးမှာတစ်ချိန်နဲ့တစ်ပြိုင်တည်းလုံမှာဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေအဆုံးသတ်ဖို့နောက်ဆုံးသတင်းဖတ်ကိုရောက်ရှိလာချိန်မှာပဲလက်တလော့ကောက်ယူတဲ့လူထုစစ်တမ်းတွေမှာတော့ဖလော်ရီဒါနဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်တို့မှာသမ္မတလောင်းနှစ်ဦးတို့အပေါ်ထောက်ခံမှုကမတိမ်မရင်ဖြစ်နေပါတယ်ရှင်
။အီရတ်နိုင်ငံမိုဆိုးမျိုးကရက်ကွက်တစ်ခုတည်းကိုအီရတ်တပ်ဖွဲ့တွေတတိထားပြီးဝင်ရောက်လှုပ်ရှားနေပါတယ်။အရသားတွေဘေးကင်းလုံခြုံရေးစိတ်ချရစေဖို့အတွက်ကျူးတဆိုင်နဲ့တိုင်းဒက်ဆင်းဝင်ထွက်လှုပ်ရှားနေကြတာလည်းဖြစ်ပါတယ်။မိုဆိုးမျိုးကိုလက်မလွတ်ရစေဖို့ခုခံတိုက်ခိုက်နေတဲ့အစ္စလာမစ်အစိုးရ IS အဖွဲ့ဝင်လက်ဖြောက်တနတ်သမားတွေချောင်းမြောင်းပစ်ခတ်မှုတွေနောက်ထောင်ချောက်ဆင်ထားတဲ့ဘုံးတွေကိုလည်းအီရတ်စစ်သားတွေသတိထားနေကြပါတယ်အစ္စလာမစ်အစိုးရ IS အဖွဲ့ကနှစ်နှစ်ကျော်ကြာထိန်းချုပ်ထားတဲ့မိုဆိုးမျိုးတွင်ကိုအီရတ်တပ်တွေထိုးပေါက်ဝင်ရောက်တာကြောင့်အရာနဲ့ချီတဲ့မိသားစုတွေလည်းမြို့ကနေစွန့်ခွာထွက်သွားနေကြပါတယ်မိုဆိုးမျိုးထဲမှာအရသာတန်းကျော်ရှိနေတယ်လို့အီရတ်အစိုးရတာဝန်ရှိသူတွေကခမန်းပြောဆိုပြီးလုံခြုံရေးအတွက်စိုးရင်ကြောက်ရွံ့နေကြပါတယ်။အီရတ်တပ်ဖွဲ့တွေကမိုဆိုးမျိုးတွင်ကိုစတင်ဝင်ရောက်နေပြီးတချို့ကတော့အလံပြူတွေကင်ဆောင်ထားသလိုတချို့ကလည်းအောင်ပွဲတင်ဂီတာတွေကိုကင်ဆောင်ထားပါတယ်။အရှေ့ပိုင်းရက်ကွက်ဂိုဂျာလီကဒေသခံတွေကတော့ဂျီဟတ်တိုက်ခိုက်ရေးသမားတွေလက်ကလွတ်မြောက်လာတော့ကိုကြိုဆိုကြပါတယ်။အချိန်တည်းမှာပဲအစ္စလာမစ်အစွန်းရောက် IS အဖွဲ့ကိုလိုလားတဲ့မြို့အနောက်ဘက်ပိုင်းကတော့အစိုးရတပ်တွေထိန်းချုပ်လိုက်ပြီးနောက်မှာတော့ဂျီဟတ်တိုက်ခိုက်ရေးသမားတွေရဲ့ဒဏ်ကိုနှစ်နှစ်ကျော်ကြာခံစားခဲ့ရတဲ့ဒေသခံတွေနောက်ဆွန်နီပြည်သူစစ်တွေရဲ့လက်တုံ့ပြန်မှုလက်စားချေမှုတွေအပေါ်မှာစိုးရိမ်ကြောက်ရွံ့မှုတွေလည်းရှိနေပါတယ် IS အဖွဲ့နဲ့ပတ်သက်ဆက်နွယ်မှုရှိနေတယ်လို့တန်တရားရှိခံရတဲ့ကြေးရွာတွေကအမျိုးသားတွေနဲ့ယောက်ျားလေးတွေလက်စားချေတိုက်ခိုက်ခံရတယ်ဆိုတဲ့စွပ်စွဲချက်တွေလည်းထွက်ပေါ်နေပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာဂျာသာပရင်းနေမနဲ့ဆော့ပိုင်းကတာလီဘန်တွေကိုနှိမ်နင်းတဲ့စစ်ဆင်ရေးအတွင်းအမေရိကန်တပ်ဖွဲ့ဝင်နှစ်ဦးထိခိုက်ဒဏ်ရာရပြီးသေဆုံးသွားတယ်လို့အမေရိကန်စစ်တပ်ကပြောပါတယ်ကွန်တူခရိုင်တွင်းမှာတာလီဘန်အဖွဲ့တွေရဲ့တိုက်ခိုက်မှုတွေကိုဟန်တာပြီးတာလီဘန်တွေကိုသူတို့တက်ဆွဲထားတဲ့နေရာတွေကနေရှင်းလင်းနိုင်ဖို့အတွက်အာဖဂန်တပ်တွေနဲ့အတူစီရေးလေ့ကျင့်မှုတွေလုပ်နေစဉ်အတွင်းတိုက်ခိုက်ခံခဲ့ရတာဖြစ်တယ်လို့ကာဘူးမြို့ကထုတ်ပြန်လိုက်တဲ့အမေရိကန်စစ်တပ်ရဲ့ကြေညာချက်မှာပြောဆိုထားပါတယ်ဒါအပြင်နောက်ထပ်အမေရိကန်တပ်သား2ယောက်လည်းဒဏ်ရာရခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်ဖွဲ့တွေရဲ့တပ်မှူးကြီးဗိုလ်ချုပ်ကြီးဂျွန်နီကိုလ်ဆန်ကတော့ဒီဖြစ်ရာအပေါ်မှာသူ့အနေနဲ့အလွန်ပဲဝမ်းနဲ့ကြေကွဲရပြီးကြာဆုံးသွားတဲ့တပ်ဖွဲ့ဝင်တွေရဲ့မိသားစုတွေနဲ့မိတ်ဆွေတငယ်ချင်းတွေအတွက်လည်းအထူးပဲဝမ်းနဲ့မိတယ်လို့သူ့တပ်ဖွဲ့ရဲ့ကိုစားပြောကြားခဲ့ပါတယ
် Brexit လို့ခေါ်တဲ့ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်မဲ့လုပ်ငန်းစဉ်ကိုမစခင်မှာအစိုးရအနေနဲ့လွှတ်တော်ထံတင်ပြရမယ်လို့ဗြိတိန်တရားရုံးချုပ်ကဒီနေ့ဂျာတာပရင်းနေ့မှာအမိန့်ချမှတ်လိုက်တာကြောင့်ဥရောပသမဂ္ဂတွေကနေဗြိတိန်နှုတ်ထွက်ရေးလုပ်ငန်းစဉ်အတွက်အနောက်အတားတစ်ခုဖြစ်သွားပါတယ်ပြီးခဲ့တဲ့ဇွန်လကမဲဆန္ဒရှင်တွေဆုံးဖြတ်ချက်နဲ့ထွက်ပေါ်လာတဲ့ Brexit ကိုထောက်ခံသူတွေကတော့အယူခံဝင်မယ်လို့ပြောပါတယ်ဗြိတိန်ဝန်ကြီးချုပ် Theresa May ကသူ့မအနေနဲ့ Lisbon သဘောတူစာချုပ်ရဲ့အပိုက်50ပါပြဋ္ဌာန်းချက်အတိုင်းမတ်လအတွင်းမှာဥရောပသမဂ္ဂတဲကဗြိတိန်နှုတ်ထွက်ရေးလုပ်ငန်းစဉ်ကိုစတင်ပြီးဥရောပသမဂ္ဂအဖွဲ့ဝင်အဖြစ်ကနေအဆုံးသတ်ရေးအတွက်စာပြီးဆွေးနွေးမယ်လို့ပြောဆိုခဲ့တာပါအခုအထက်တရားရုံးရဲ့ဆုံးဖြတ်ချက်ကဝန်ကြီးချုပ်မေအတွက်တော့စိတ်ပျက်စရာဖြစ်စေသလိုဗြိတိန်ခေါင်းဆောင်တွေအနေနဲ့နောက်ဆုံးအချိန်သတ်မှတ်ချက်ကိုမိပါမလားဆိုတာကစိုးရိမ်စရာဖြစ်လာနေပါတယ်ခင်ဗျာ
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံတွင်းကတိုင်းရင်းသားပြည်ပခါတွေကိုအဆုံးသတ်နိုင်ရေးအတွက်ဂျပန်မြန်မာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်စုကြည်နဲ့ဂျပန်နိုင်ငံသားဝင်ကြီးဖူမီယိုကီရှိဒါတို့သဘောတူခဲ့ကြပါတယ်။ဂျပန်နိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်စုကြည်နဲ့ဂျပန်နိုင်ငံသားဝင်ကြီးတို့တိုကျိုမြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးကြတာမှာတော့ဂျပန်နိုင်ငံသားဝင်ကြီးကမြန်မာနိုင်ငံဟာဂျပန်အတွက်အရေးပါတဲ့မိတ်ဖက်ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။
あのミャンマーは、民主化あるいは基本的人権法の支配でこうした、まあ、基本的な価値を、まあ、共有する
デモクラシー三能三大類အခြေခံလူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးတို့မှာကျွန်တော်တို့လည်းမျှဝေခံစားနေရတာကြောင့်မြန်မာနိုင်ငံဟာဂျပန်အတွက်အရေးပါတဲ့မိတ်ဖက်နိုင်ငံဖြစ်ပါတယ်မြန်မာနိုင်ငံကိုအစိုးရဘိုင်းကရောပုဂ္ဂလိကဘိုင်းကပါဂျပန်အနေနဲ့ထောက်ပံ့ကူညီသွားခြင်းနဲ့လို့ဂျပန်နိုင်ငံသားဝင်ကြီးပြောဆိုခဲ့တာဖြစ်ပါတယ်လက်တလောမောင်တော်မြို့မှာဖြစ်နေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးလဲဆွေးနွေးခဲ့ကြပြီးဒေါက်တာဆန်းဆွေကြီးကတော့မောင်တော်အကြမ်းဖက်မှုကိုတရားဥပဒေစိုးမိုးရေးအခြေခံနဲ့ကင်တွယ်ဆောင်ရွက်နေတယ်လို့ပြောဆိုပါရယ်ဂျပန်နိုင်ငံသားဝင်ကြီးကတော့ဘလို့ပုံစံမျိုးအကြမ်းဖက်မှုကိုမှလက်သင့်မခံသင့်ဘူးလို့ပြောဆိုပြီးရခိုင်ပြည်နယ်တွင်တည်ငြိမ်အေးချမ်းရေးမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုကြိုဆိုတဲ့အကြောင်းပြောပါရယ်ဒါအပြင်ရခိုင်ပြည်သူတွေအတွက်တင်းမော့အဟောက်20နဲ့အသစ်တစ်စင်ပေးအပ်ခဲ့တယ်လို့ပြောဆိုခဲ့တာမှာတော့ရခိုင်ပြည်သူတွေအတွက်တင်းမော့တွေထောက်ပံ့ပေးအပ်နေတာဟာဆိုရင်ပြည်သူတွေသွားရည်လာရည်အတွက်အဆင်ပြေုံနေမဟုတ်ပဲဒေသဖွံ့ဖြိုးတိုးတက်ရေးကိုပါအထောက်အကူဖြစ်စေတယ်လို့ဒေါအောင်ဆန်းစုကြည်ကတုံ့ပြန်ပြောဆိုပါတယ်ဒေါအောင်ဆန်းစုကြည်ကဒီကနေ့မှပဲကျိုးတိုတက္ကသိုလ်ကိုသွားရောက်ပြီးဂုံတူးဆောင်ဘွဲ့ကိုလည်းလက်ခံရယူခဲ့ပါတယ်ရှင
်မြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂနဲ့နိုင်ငံတကာအစိုးရတန်တမာနေဟာဒီကနေ့မောင်တော်ဒေသဘက်ကိုသွားကြည့်ကြပါတယ်မောင်တော်မြို့မြောက်ပိုင်းကြေးရွာတွေကအစ္စလမ်ဘာသာဝင်တွေရဲ့ဒီကနေ့တွေ့ဆုံခြင်းအတွင်းပြီးခဲ့တဲ့တိုက်ခိုက်မှုတွေနဲ့ဆက်ဆက်ပြီးတန်ရာရှိသူတွေအဖြစ်ရဲတပ်ဖွဲ့ကစည်ရင်ရထားတယ်လို့ဆိုတဲ့လူသုံးပါလာတာကြောင့်တန်တမာနေရှိမှာပဲရဲတပ်ဖွဲ့ကဖမ်းဆီးပါတယ်။ဒါမဲ့လည်းတန်တမာနေဘက်ကမြစ်တာရက်ခံတာကြောင့်အဲ့ဒီလူတွေကိုပြန်လွှတ်ပေးလိုက်တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့စီပင်သာယာရေးဝန်ကြီးက VOA ကိုပြောပါတယ်။အဲ့ဒီလူတွေဟာတကယ်ပဲစည်ရင်ရထားတဲ့တန်ရာရှိသူတွေဟုတ်မဟုတ်ဘယ်နိုင်ငံဘယ်ကုလအဖွဲ့တန်တမန်ကမြစ်တာရက်ခံနေရဲတပ်ဖွဲ့ကလည်းဖမ်းမိကမှဘာကြောင့်ပြန်လွတ်ပေးလိုက်တယ်စတဲ့အသေးစိတ်တွေကိုတော့မသိရသေးပါဘူး။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့မောင်တော်မြို့နယ်နဲ့အနီးအနားဒေသတွေမှာအဖမ်းဆီးတွေကတော့ရှိနေသေးပါ။ မနေ့ဗုဒ္ဓနေ့ကရသေးရောင်မြို့နယ်အနီး၅ဖန်းဆက်လီဘော်ကနေမတင်ကားမှုနဲ့လူ၈ဦးကိုဖမ်းဆီးခဲ့တယ်လို့ဒီကနေ့မှလည်းမောင်တွန်းမြို့နယ်အတွင်းကနေမတင်ကားမှုနဲ့လူ၄ဦးကိုဖမ်းဆီးထားတယ်လို့ကာကွယ်ဝန်ကြီးဌာနကသတင်းထုတ်ပါတယ်။ဒါပြင်အောက်တိုဘာ၉ရက်နေ့ကဆိုးရလုံချုံရေးစခန်းတီတိုက်ခိုက်ခံမှုအတွင်းကပျောက်ဆုံးသွားခဲ့တဲ့လက်နက်နဲ့ကြီးတွေကတနက်၅လက်နဲ့ကြီးတချို့ကိုမောင်တွန်းမြို့နယ်အတွင်းကသိမ်းဆည်းရမိခဲ့တယ်လို့ကာကွယ်ဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ခမ။
ပါကစ္စတန်နိုင်ငံစိတ်ကမ်းမြို့ကရာချီမှာဒီကနေ့ဂျာသာပရင်းနဲ့အစောပိုင်းမြေထားနဲ့ဆင်တိုက်မိတာကြောင့်အနည်းဆုံးလူ22ဦးသေဆုံးပါတယ်။ဒဏ်ရာရသူ50ကိုတော့ဆေးရုံပို့ထားတဲ့အကြောင်းကရာချီမြို့ဆေးရုံကအရာရှိကအတည်ပြုပါတယ်။ဘူရာကိုစိုက်လာတဲ့ယထာတစီကအဲ့ဒီဘူရာရုံထဲမှာယက်ထားတဲ့နောက်ယထာတစင်ကိုဝင်တိုက်ခဲ့တာလို့ဆေးရုံအလုပ်သမားတဦးက AFP သတင်းဌာနကိုပြောပါတယ်။ယထာနစီတိုက်တဲ့အချိန်ကယထာတွေပေါ်မှာခီးတဲ့တထောင်ကျော်ရှိတဲ့အကြောင်းလဲကရာချီမြို့အစိုးရအရာရှိတဦးကပြောဆိုတာကိုကိုကာပြီး Writers သတင်းမှာဖော်ပြထားပါတယ်ရှင်
။တောင်ကိုရီးယားနိုင်ငံမှာသမရပါဝင်ပတ်သက်နေတဲ့ရှုပ်တော်ပုံတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့အချိန်မှာပဲတောင်ကိုရီးယားသမရပါကွန်ဟေးရဲ့အကြံပေးအရာရှိဟောင်းအန်ဂျုံဘွန်းကိုတောင်ကိုရီးယားအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကသူနဲ့တခြားဝန်ကြီးအဖွဲ့တွေယာဒုကနေနှုတ်ထွက်ဖို့အမိန့်မထုတ်ခင်မှာသူဟာသမရပါကွန်ဟေးရဲ့မူဝါဒဆိုင်ရာညှိနှိုင်းရေးဌာနဝန်ကြီးလည်းဖြစ်ပါတယ်။သမရပါကွန်ဟေးရဲ့တငယ်ချင်း Choi Song Sii ကကုမ္ပဏီတွေကိုတူတီထောင်ထားတယ်လို့ဆိုတဲ့ပရဟိတဖွဲ့စည်းကိုအလူငွေတွေအတင်းကျပ်လူဒန်းခိုင်းတဲ့နေရာမှာအန်က Choi Song Sii ကိုကူညီတယ်ဆိုတဲ့စွပ်စွဲချက်နဲ့စုံစမ်းစစ်ဆေးခံနေရတာဖြစ်ပါတယ်။ Choi ကအဲ့ဒီကရလာတဲ့အလူငွေတွေကိုသူ့ရဲ့ကိုကြိုးအတွက်အသုံးပြုခဲ့တယ်လို့စွပ်စွဲခံနေရတာဖြစ်ပါတယ်။သောရကြစုံစမ်းစစ်ဆေးမှုတွေလုပ်ပြီးရဲ့နောက်သူ့ကိုဗုဒ္ဓနေ့ကထိမ့်သိမ်းခဲ့တာဖြစ်တယ်လို့အစိုးရရှိနေတဲ့ဘက်ကလည်းသူ့ကိုဖမ်းဝမ်းထုတ်ဖို့တောင်းဆိုခဲ့ပါတယ်။ချွိုင်းဟာသမရပါကွန်ဟေးအပေါ်မှာအရေးကြီးတဲ့ဆုံးဖြတ်ချက်တွေချတဲ့နေရာမှာဩဇာလွှမ်းမိုးနိုင်ဖို့ကြိုးပမ်းနေတယ်ဆိုပြီးတော့ဆွဆွဲခံနေရပါတယ်။အဲ့ဒီတည်းမှာမူဝါဒရေးရာအကြံပေးတာတွေလည်းပါဝင်နိုင်ခြင်းရှိပါတယ်။ချွိုင်းကသူမရဲ့မိန့်ခွန်းတချို့ကိုပြင်ဆင်ပေးခဲ့တယ်လို့လူလူဆက်ဆံရေးကိစ္စတချို့ကိုအကူအညီပေးခဲ့တယ်ဆိုပြီးတော့လည်းသမရပါကွန်ဟေးကဝန်ခံထားပါတယ်ခင်ဗျာ။
မွတ်စလင်များစုနေထိုင်ရာထိုင်းနိုင်ငံတောင်ပိုင်းမှာစစ်တပ်တပ်ဖွဲ့ဝင်တွေနဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်မထားပြီးမင်းညကဘုံနဲ့ပြည်တနတ်နဲ့ပြစ်ခတ်တိုက်ခိုက်တာကြောင့်လူ3ဦးသေဆုံးခဲ့တယ်လို့ထိုင်းစစ်တပ်ကဒီကနေ့ကြာသပတေးနေ့မှာပြောပါရတယ်။လုံခြုံရေးဝန်ထမ်း2ဦးနဲ့စစ်သား2ဦးတို့သေဆုံးခဲ့တာလို့ထိုင်းစစ်တပ်တာဝန်ရှိသူတို့ကပြောဆိုခဲ့ပါတယ်ရှင
်။
ကြတာပရိနေညပိုင်းရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုရနိုင်တို့ကြီးညာပေးခဲ့တာပါ VOE ကအခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်ကို VOE ရဲ့ Facebook စာမျက်နှာကနေပြီးတော့လဲအတန်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ကြပါတယ်ရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေဇက်တိုက်ထုတ်လွှင့်ပေးပါမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရတဲ့အနေနဲ့ဦးစားပေးဖြည့်ရှင်ဖို့ဂရိပြုထားတဲ့မြေယာတင်ဆက်မှုပြဿနာကိုအ мян ဆုံးအကောင့်ထဲပို့ဖို့နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ HRW ကတိုက်တွန်းလိုက်ပါတယ်စစ်တပ်နဲ့လက်နက်ကိုင်အဖွဲ့အစည်းတွေအပါအဝင်အာဏာပိုင်တွေရဲ့ကရင်ပြည်နယ်အတွင်းကအတ္တမမြေယာတင်ဆက်မှုတွေနဲ့ပတ်သက်လို့အစီရင်ခံစာထုတ်ပြန်ရမှာတိုက်တွန်းလိုက်တာပါအပြည့်စုံကိုတော့ရန်ကုန်မြို့ဟာသတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကသတင်းပေးပို့ထားပါတယ်ရှင်
ကရင်ပြည်နယ်မှာဒေသခံပြည်သူတွေရဲ့လက်မျိုးတွေကိုမတရားသဖြင့်သိမ်းဆီးထားတာတွေကိုအ мян ဆုံးကန့်တွယ်ဖြေရှင်းသွားဖို့မြန်မာအစိုးရကို HRW လူ့အခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ကတိုက်တွန်းလိုက်ပါတယ်။လက်ရှိ NLD အစိုးရအသစ်အနေနဲ့စစ်အစိုးရလက်ထက်အဆက်ဆက်ဖြစ်ပွားခဲ့တဲ့လက်သိမ်းရာသိမ်းကိစ္စတွေမြေယာမူဝါဒပြုပြင်ပြောင်းလဲရေးတွေနဲ့ပတ်သက်လို့ထိရောက်စွာဖြေရှင်းနိုင်ခြင်းမရှိသေးဘူးလို့ HRW အဖွဲ့ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူး Faye Robinson ကပြောပါတယ
်။ That I think actually goes directly against what the National League for Democracy
ဒီကိစ္စတွေဟာဖွံ့ဖြိုးရေးနဲ့လူနေမှုဘဝတွေတိုးတက်စေဖို့အတွက်မျိုးသားဒီမိုကရေစီဖွဲ့ချုပ်ကပြောဆိုထားတဲ့မူဝါဒတွေနဲ့ဓာတ်ရိုက်ဆန့်ကျင်နေတယ်လို့လည်းယူဆပါတယ် NLD ရဲ့ရွေးကောက်ပွဲကြေညာစာတမ်းမှာကြည့်မယ်ဆိုရင်လေယာဉ်စိုက်ပျိုးရေးနဲ့ပတ်သက်လို့တောင်သူတွေနဲ့ပတ်သက်လို့ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရတဲ့အခါလက်မျိုးတွေကိုပြန်ပေးဖို့လက်သမားအခွင့်အရေးကာကွယ်ပေးဖို့အဲ့ဒီကိစ္စတွေပါဝင်တာတွေ့ရမှာပါဒါပေမဲ့အခုချိန်မှာတော့ဒါမျိုးတွေလုပ်တာမတွေ့ရသေးပါဘူး
အစိုးရအသစ်ကတော့မြေယာပြဿနာတွေနဲ့ပတ်သက်လို့ဖြည့်ဆင်းဆောင်ရွက်နိုင်မှုမူဝါဒတွေရေးဆွဲပြီးဒုတိယသမ္မတကဥက္ကဋ္ဌအဖြစ်ဆောင်ရွက်နေတဲ့လေယာဉ်မြေနဲ့တခြားမြေများတင်းစည်းခံရမှုများပြန်လည်စစ်ဆေးရေးဗဟိုကော်မတီဖွဲ့စည်းပြီးဆောင်ရွက်နေတယ်လို့ပြောဆိုထားတာပါဒီကော်မတီထံကိုမြေသိမ်းရာသိမ်းကိစ္စရပ်တွေနဲ့ပတ်သက်လို့တိုင်ကြားစာ2056မှုရှိပြီးစစ်စစ်ဖြည့်ဆင်းပြီးတဲ့အမှု33မှုသာရှိသေးတယ်လို့ဒုသမ္မတဦးဟင်နရီဘန်ဒီယူကဒီတစ်ပတ်အတွင်းမှာကျင်းပခဲ့တဲ့ကော်မတီအစည်းအဝေးမှာပြောဆိုထားပါတယ်လူ့ခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့အနေနဲ့ ကရင်ပြည်နယ်ဖန်အနီးတဝိုက်မှာရှိတဲ့ကြေးရီမှာလက်သိမ်းရာသိမ်းကိစ္စရပ်တွေနဲ့ဆက်နွယ်နေတဲ့အစိုးရရဲ့ချိုးဖောက်မှုတွေကိုလက်သမားတွေကရဇဝတ်သားဖြစ်လာကြတယ်ဆိုတဲ့အစီရင်ခံစာတည်းရေးဆွဲပြီးတော့ဒီကနေ့မှထုတ်ပြန်လိုက်တာပါအဓိကအဖြစ်တော့တောင်သူလက်သမားတွေအနေနဲ့မြေသိမ်းရာသိမ်းခံထားရပေမဲ့လို့ထိုက်တန်တဲ့ရောကြီးများရှိသလိုမြေယာတွေပြန်လည်များရှိသေးတာမြေယာပြန်လည်ရရှိရတဲ့အတွက်ဆန္ဒထုတ်ပေါ်ခဲ့ကြတဲ့လက်သမားတွေကိုချင်းချောက်တာတွေတရားစွဲဆိုတာတွေထောင်ချခံထားရတယ်ကိုဖော်ပြထားတာပါဒါကြောင့်လဲငင်းချမ်းစွာဆန္ဒဖော်ထုတ်ခဲ့ကြပြီးထောင်ချခံထားရတဲ့တောင်သူလယ်သမားတွေကိုပြန်လည်လွတ်ပေးဖို့နဲ့ငင်းချမ်းစွာစီတန်းလည်လာခွင့်ဥပဒေတွေကိုပြင်ဆင်ရေးဆွဲဖို့တိုက်တွန်းထားတာပါဒါအပြင်လေယာမြေသိမ်းဆိတ်မှုတွေကိုလည်းပိုင်ရှင်ထံပြန်လည်ပေးနိုင်အောင်လုပ်ဖို့လိုတယ်လို့တိုက်တွန်းလိုက်ပါတယ
် We are recommending that there be a special task force created that consists of the
နေဇာဒီတော်ရီမှာရှိတဲ့လက်နက်ကင်ဖွဲ့တွေကလှိလှူရှုထားတဲ့အာရမမြေယာသိမ်းဆည်းမှုဆွဆွဲချက်တွေကိုစုံစမ်းဖော်ထုတ်ဖို့တပ်မတော်တရားရေးဝန်ကြီးဌာနမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်တို့ပါတဲ့အထူးအဖွဲ့တစ်ဖွဲ့ဖွဲ့စည်းဖို့ကျွန်တော်တို့ကတိုက်တွန်းပါတယ်စုံစမ်းတွေ့ရှိချက်တွေကိုလည်းအများပြည်သူသိအောင်ကြေညာဖို့နဲ့နေကြာဆောင်တပ်ဖွဲ့တွေကတပ်မှုတွေမတရားသိမ်းပိုက်ထားတဲ့မြေယာတွေကိုလည်းမူလပိုင်ရှင်စီကိုပြန်ပေးအပ်နိုင်အောင်လုပ်ဖို့လိုပါတယ်
ကရင်ပြည်နယ်အတွင်းလောက်ကင်နေကြတဲ့ပြည်တွင်းပြပကုမ္ပဏီတွေကိုလည်းလယ်သမားတွေထံကနေမတရားသဖြင့်သိမ်းယူထားတဲ့လေယာဉ်မြေတွေနဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့ရင်းနှီးမြှုပ်နှံမှုမလုပ်ဖို့ဒီအစဉ်ကစားမှာတက်တွန်းထားပါတယ်ဒါအပြင်မြို့သားမြေအသုံးချမှုမူဝါဒမှာဖော်ပြထားတဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာပြဋ္ဌာန်းချက်တွေနဲ့အညီလောက်ကင်တင့်တယ်လို့ကုမ္ပဏီလုပ်ငန်းတွေကြောင့်မြေသိမ်းရာသိမ်းမှုများဖြစ်ပေါ်ခဲ့မယ်ဆိုရင်လည်းလုံလောက်တဲ့ရောကျင်းငွေပေးရမယ်လို့ဆိုပါတယ်ဒါပြင်နိုင်ငံတကာအလှူရှင်တွေကိုလည်းလူခွင့်ရေးချိုးဖောက်မှုတွေဆူဆူဝဝဖြစ်ပေါ်နိုင်တဲ့လှုပ်ရှားဆောင်ရွက်မှုတွေကိုထောက်ခံအားပေးခြင်းမပြုဖို့တိုက်တွန်းထားပါတယ်။ HRW အဖွဲ့အနေနဲ့ကရင်ပြည်နယ်အတွင်းကကြေးရွာပေါင်း28ရာကိုတောရောက်ပြီးတော့လက်သမား80ကျော်ကိုတွစ်ဆုံဆွေးနွေးကာဒီအစီအစဉ်ကစားကိုထုတ်ပြန်လိုက်တာဖြစ်ပါတယ်ခင်ဗျာ
။ကိုထက်အောင်ပြောပြခဲ့တာပါရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့သုတေသနဌာနအတွင်းရေးမှူးဦးမျိုးရန်အောင်သိန်းကိုအာဏာပိုင်တွေကဖမ်းဆီးသွားတယ်လို့ NLD ပါတီကပြောပါတယ်။လူမှုကွန်ရက်မှာရေးသားခဲ့တာနဲ့ပတ်သက်လို့ရန်ကုန်တိုင်းစစ်ဌာနချုပ်ကဆက်သွယ်ရေးအဥပဒေပုံမှာ66ဂါကြီးနဲ့အမှုဖွင့်တိုင်ကြားခဲ့တာကြောင့်ဖြစ်တယ်လို့လည်းအာဏာပိုင်တွေဖမ်းဆီးစင်မှာအတူရှိနေသူတူကပြောပါတယ်။ဒီအခြေအနေအပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါ။အနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့သုတေသနဌာနအတွင်းရေးမှူးကိုမျိုးရံအောင်တင်းကိုဒီနေ့နေ့လယ်ပိုင်းမှာအနာပိုင်တွေဘက်ကဖမ်းဆီးသွားခဲ့တာဖြစ်ပါတယ်။ဆက်သွယ်ရေးအဥပဒေပုံမှန်နဲ့ဖမ်းဆီးခဲ့တာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းက VOA ကိုပြောပါတယ်
။ဟုတ်တယ်။ကျွန်တော်တို့ဘာကြောင့်ဘာညာတော့အတိအကျမသိဘူး။ဒီနေ့နေ့ချင်းမှာဖမ်းသွားတယ်။ဆက်သွယ်ရေးဥပဒေနဲ့တိုင်နာတယ်လို့အဲ့ဒါလို့သတင်းရပါတယ်
။ကိုမျိုးရံအောင်သိန်းကိုအခုခါမှာအာနာပိုင်တွေကလိုင်မျိုးနယ်ရဲစခန်းမှာစစ်ဆေးမေးမြန်းနေပြီးတော့သူ့ကိုဖမ်းသွားခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးအဲ့ဒီအချိန်တုန်းကသူနဲ့တူရှိနေခဲ့တဲ့ NLD ပါတီသုတေသနဌာနအဖွဲ့ဝင်တူဖြစ်တဲ့ကိုနေမိုးအောင်ကအခုလို့ပြောပါတယ
်။ကျွန်တော်နဲ့အဲ့ဒီရေစနာဟိုတယ်မှာပေါ့နော်။ကျွန်တော်ရဲမိတ်ဆွေတယောက်ရဲ့သူရဲစကားပြောနေတဲ့အချိန်မှာလာဖမ်းသွားတာပါ။အဓိကတော့သူက Facebook မှာရေးတဲ့အကြောင်းအရာတစ်ခုကြောင့်ပေါ့နော်။ကျေစောမှာရည်တဲ့အကြောင်းအရာတစ်ခုတော့ကျွန်တော်တိကျတာပေါ့ရေဝရာအဖြစ်တော့အတိကျတော့မဟုတ်ဘူးပေါ့လေနော်ဟိုခန်းတော့တော့ပုံမှန်ချုံချောက်ကာကြီးနဲ့လို့တော့ပြောပါတယ်ဒီကတော့ဟုတ်လိုင်မျိုးနဲ့ရေစခန်းမှာပဲပေါ့နော်အခုတော့စစ်တပ်ကတရားစွဲတယ်လို့တော့ပြောတာပဲသူတို့ကဒီရေကဦးညီညီဆောင်ရွက်ပေးရတာပေါ့တရားစွဲလာတယ်ရှိတယ်အတွက်အဲ့လိုတော့ကျွန်တော်တို့ရေဝရာတိထားတယ်ဗျာစစ်တပ်နာချုပ်ကနေပြီးခင်ကြမှာရန်ကုန်တိုင်းစစ်တပ်နာချုပ်ကနေပြီးခင်ကြမှာဒီလိုအခုစွဲထားတဲ့အတွက်လာဖမ်းတာပါဆိုပြီးတော့သဘောတော့အဲ့သဘောမျိုးပြောတာပေါ့လေနော်အဲ့လိုမျိုးပြောပြီးတော့ဖမ်းတာပါရဲဝင်နဲ့လည်းပါတယ်နောက်ဒီလုံးလုံးဟိုရဲရဲယူနီဖောင်းနဲ့လည်းပါပါတယ်ဗျလူများရောက်လာဖမ်းတယ
်လူမှုကွန်ရက်စာမျက်နှာတစ်ခုဖြစ်တဲ့ Facebook ကနေတဆင့်တပ်မတော်ခေါင်းဆောင်ဘိုင်းအပေါ်မှာဝေဖန်ပြောဆိုရေးသားခဲ့တာကြောင့်ရန်ကုန်တိုင်းစစ်ဌာနချုပ်ဗိုလ်မှူးကြီးတဦးကစက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့တရားစွဲခဲ့တာဖြစ်တယ်လို့ကိုနေမိုးအောင်ကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဘယ်လိုဆက်ပြီးလှုပ်ဆောင်သွားဖို့ရှိသလဲဆိုတဲ့အပေါ်မှာဦးညံဝင်းပြောတာကတော့
ကျွန်တော်တို့ကဒီလိုကိစ္စကဒီတဆင့်ပြီးရင်တရားရုံးတင်ရမှာအောင်တရားရုံးတင်တဲ့အခါကျရင်သူတို့တင်ခဲ့ရင်ပေါ့နော်တရားရုံးတင်ရင်ကျွန်တော်တို့ကကိုမျိုးရန်အောင်သိန်းအတွက် defense လုပ်ပေးရမှာပေါ့ဒါအတွက်တော့ကျွန်တော်ပြင်ဆင်ထားပါတယ
်လွန်ခဲ့တဲ့လတွေအတွင်းမှာလည်းနိုင်ငံတော်အကြီးအကဲတွေနဲ့တမတော်ခေါင်းဆောင်ပိုင်းကိုတရော်တဲ့ဓာတ်ပုံတွေဖြန့်ဝေမှုတမတော်ကိုအကြီးညိုပြက်စင်မှုစတဲ့အမှုတွေနဲ့လည်းအေးအေးယူတာတွေရှိခဲ့ပါတယ်ခင်ဗျာ
က ကိုရန်နိုင်ပြပြခဲ့တာပါရှင်။အနာရပါတီ NLD နဲ့သက်ဆိုင်တဲ့သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကတော့ဒီလောက်ပါပဲ။အခုမလေးရှားနိုင်ငံမှာမြန်မာအလုပ်သမားတွေဖမ်းဆီးတပ်ဖြတ်တာခံရတယ်ဆိုတဲ့အခြေအနေကိုပြောပြပေးပါမယ်။မလေးရှားနိုင်ငံကလန်တန်ပြည်နယ်မှာမကြသေးခင်ရက်ပိုင်းကလက်နက်ကန်တချို့ကဖမ်းဆီးသွားပြီးအသက်ခံခဲ့ရတဲ့သူတွေထဲမှာမြန်မာနိုင်ငံသားတွေပါဝင်နေတယ်ဆိုတဲ့ကိစ္စကိုမြန်မာတန်ရုံဘက်ကလည်းစုံစမ်းစစ်ဆေးနေတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။တရားဝင်ရောတရားမဝင်ပါအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားအများပြားရှိတဲ့မလေးရှားမှာကြုံခဲ့ရတဲ့ဖမ်းဆီးတပ်ဖြတ်မှုနဲ့ပတ်သက်လို့နောက်ဆုံးအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
မလေးရှားနိုင်ငံကီလန်တန်ပြည်နယ်ကဆောက်လုပ်ရေးလုပ်ငန်းခွင်တစ်ခုမှာအလုပ်လုပ်ကင်နေကြတဲ့အထက်ကမြန်မာနိုင်ငံသားတွေအပါအဝင်လူ၄ဦးကိုအမိမသိသူတွေကဖမ်းဆီးခေါ်ဆောင်သွားပြီးတပ်ဖြတ်ခံရတဲ့ကိစ္စအတွေ့မလေးရှားနိုင်ငံမှာရှိတဲ့မြန်မာတန်ရုံးကလည်းစုံစမ်းနေတယ်ဆိုပြီးပြောဆိုခဲ့တာဖြစ်ပါတယ်။ဖမ်းဆီးတပ်ဖြတ်မှုနဲ့ပတ်သက်လို့တန်ရုံးကကင်တွယ်ဆောင်ရွက်နေပြီဖြစ်တဲ့အကြောင်းကွာလာလမ်ပူအခြေစိုက်မြန်မာတန်ရုံးကအလုပ်သမားတန်ရာရှိကပြောဆိုခဲ့ပေမဲ့အသေးစိတ်ကိုတော့ပြောဆိုခဲ့ခြင်းမရှိပါဘူး။
အော်အားမှာတန်ရုံးကလည်းဆက်ဆောင်ရနေတယ်ခင်ဗျာတန်ရုံးကလည်းမိလို့ရပါ
တေဆုံးသူတွေဟာအသက်20ကနေ30ကြာလူငယ်တွေဖြစ်ကြပြီးဒေါက်တာလက်နက်တွေကင်ဆောင်ထားပြီးမျက်နှာဖုံးဆွတ်ထားတဲ့လူအုပ်စုတစုကအောက်တိုဘာလ25ရက်နေ့မှာပဲစောက်လုပ်ရေးလုပ်ငန်းခွင်မှာလာရောက်ဖမ်းဆီးသွားပြီးနောက်ပိုင်းမှာဓာတ်ဒဏ်ရာတွေနဲ့တေဆုံးနေတဲ့အလောင်းတွေကိုကံပန်တန်ချံအရက်မှာစွတ်ပစ်ထားတာတွေ့ခဲ့ရတာဖြစ်တယ်လို့လည်းဒေသခံသတင်းတွေကဖော်ပြခဲ့တာပါတေဆုံးသူတွေတဲက2ဦးဟာဆောက်လုပ်ရေးလုပ်ငန်းခွင်မှာလုပ်ကိုင်နေကြသူများဖြစ်ပြီးဖမ်းဆီးတပ်ဖြတ်မှုဟာမြန်မာနိုင်ငံအတွင်းကလူမှုအတိုင်းဝိုင်းနေကြမှာဖြစ်ပွားနေတဲ့ပဋိပက္ခတွေနဲ့ဆက်နွယ်နိုင်တယ်ဆိုပြီးတန်တရားရှိတဲ့အကြောင်းကိုလည်းပြည်နယ်ရဲမှူးအဗ်ဒူရာမန်အစ္စမေးကမကြသေးခင်ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။လက်ရှိအခြေအနေအထိတော့ကျူးလွန်သူအဖြစ်တန်တရားရှိသူတွေနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကသုံးစုံတရားပြောဆိုတာတွေတော့မရှိသေးပါဘူး။အလားတူဖြစ်ရမျိုး2014ခုနှစ်တုန်းကတော့ပြည်နယ်နဲ့ကလန်ဘယ်လေးဒေသတွေမှာဖြစ်ပွားခဲ့ခြင်းတုန်းကလည်းလူပေါင်းအစိတ်လောက်သေဆုံးမှုဖြစ်ခဲ့ပြီးအဲ့ဒီအချိန်တုန်းကတိုက်ခိုက်မှုတွေကိုတားဆီးနိုင်ဖို့မြန်မာနိုင်ငံသားထောင်ပေါင်းများစွာကိုမလေးရှားအနာပိုင်တွေကဖမ်းဆီးစစ်ဆေးပြီးမှတ်တမ်းတွေကောက်ယူထားခဲ့ဘူးကြောင့်ကိုလည်းသတင်းတွေမှာဖော်ပြခဲ့တာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံသားအများအပြားဟာမလေးရှားနိုင်ငံမှာတရားဝင်ရောတရားမဝင်မှာအလုပ်လုပ်ကိုင်နေကြတာဖြစ်ပြီးရာဇဝတ်မှုတွေနဲ့ကြုံရတဲ့အခါမျိုးမှာလည်းတခါတရံတရားဝင်တွေနဲ့အညီခံစားခွင့်မရတာမျိုးတွေလည်းဖြစ်လက်ရှိတတ်ပါတယ်ရှင
်ဗီအိုအီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
VOA အမေရိကန်တန်ရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင် VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပို့ပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့ကြရတယ်ဆိုရင် VOA email လိပ်စာက bamis@voanews.com ဖြစ်ပါတယ်စာရိုက်ကနေဆက်သွယ်လို့ရင်တော့ VOA အမေရိကန်တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်တယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့ရင်ဖုန်းနံပါတ် 1-239-382-999 ကိုခေါ်ဆိုနိုင်ပါတယ်ရှင်အခုတော့ရာထူးတက်တန်း၈နှစ်ပြည့်သွားလို့အိမ်ပြည်တော်ကနေထွက်ခွာရတော့မဲ့အမေရိကန်အာဖရိကန်နယ်ပွားအမေရိကန်တမရရဲ့ကြိုးပမ်းဆောင်ရွက်မှုတွေဟာအာဖရိကမှာဘယ်လိုတက်ရောက်မှုရှိသလဲဆိုတာကိုပြောပြပေးမှာပါအမေရိကန်တမရဘရက်ကိုဘားမှာဟာသူ့ရဲ့ဒုတိယတက်တန်းအပြီးလာမဲ့ဇန်နဝါရီလအကုန်မှာအိမ်ပြည်တော်ကထွက်ခွာဖို့ပြင်ဆင်နေပါတယ်ဖခင်ဖြစ်သူကကညာနိုင်ငံသားဖြစ်တဲ့အာဖရိကန်နယ်ပွားအိုဘားမားကိုအာဖရိကတိုက်ကသူတွေကလည်းသူတို့လူလို့သတ်မှတ်ထားကြတာပါ၈နှစ်တာအမေရိကန်သမ္မတတာဝန်ထမ်းဆောင်ခဲ့တဲ့သမ္မတအိုဘားမားရဲ့စိုးမွေကောင်းမွေကအာဖရိကတိုက်မှာဘယ်လိုကြံခဲ့မလဲဆိုတာ VOA သတင်းတောက်ဂျင်ခရစ်ကနိုင်ရိုဘီကနေပြီးတော့သတင်းပေးပို့ထားတာကိုမတ်အီတန်စင်ကပြောပြပါမယ်ရှင်
သမရဥပမာရာထူးစရစဉ်ကအာဖရိကတိုက်အတွက်မျှော်လင့်ချက်တွေမြင့်မားခဲ့တာပါပြောမယ်ဆိုရင်အရင်ကြီးပိုပြီးမျှော်လင့်ခဲ့တာလို့ကင်ညာနိုင်ငံရဲ့နိုင်ငံရေးသုံးသပ်သူဘက်ရက်မူလူကာကအကြံပြုပါတယ
် If we in Africa
ဥပမာကကျွန်တော်တို့ရဲ့ပြည်ထောင်တာတွေအားလုံးပျောက်သွားအောင်အုံဖွဲ့ဆိုပြီးလှုပ်ပေးမယ်လို့ကျွန်တော်တို့အာဖရိကတိုက်သားတွေမျှော်လင့်နေမယ်ဆိုရင်လွဲနေမှာပါဥပမာကအာဖရိကတိုက်ရဲ့သမရမဟုတ်ပါဘူးအမေရိကန်ပြည်ထောင်စုရဲ့သမရပဲဖြစ်ပါတယ်
ဥပမာဟာအမေရိကန်သမ္မတအနေနဲ့အာဖရိကတပ်ကဆာဟာရာလွန်ပြင်တောင်ပိုင်းနိုင်ငံ6ခုကိုခီးစဉ်၄ချိန်တွားရောက်ခဲ့ပါတယ်။အာဖရိကအစိုးရတွေကိုလူအခွင့်အရေးလိုကိစ္စတွေမှာမေးခွန်းတွေထုတ်ခဲ့ပါသေးတယ်။ဥပမာက2009တုန်းကဂါနာနိုင်ငံကိုတွားခဲ့တဲ့သူရဲ့ပထမဆုံးခီးစဉ်တုန်းကအာဖရိကမှာအင်အားကြီးတဲ့လူပုဂ္ဂိုလ်မျိုးတွေလိုတာမဟုတ်ဘူး။အားကောင်းခိုင်မာတဲ့အဖွဲ့အစည်းအသင်းပင်းတွေလာလိုတယ်လို့သူရဲ့ရည်တည်ချက်ကိုအခြေစပြုခဲ့ပါတယ်။သူရဲ့အာဖရိကနိုင်ငံကြားရေးမူဝါဒဟာကူညီပေးတက်တမဟုတ်ပဲကုံသွယ်ရေးကိုလည်းအလေးပေးခဲ့ပါတယ
် I think President Obama built a framework for the
US corporate
sector to get
Africa ကစီးပွားရေးလုပ်ငန်းကောင်စီတွေနဲ့အမြဲအပြန်အလှန်အခြေဆက်ရှိနေအောင်သမ္မတ Obama ကမူပေါင်းတွေတည်ထောင်ခဲ့တယ်လို့ကျွန်တော်တို့ထင်ပါတယ်ဒါဟာ American စီးပွားရေးအမြင်မှာ Africa ကိုစွန့်စားပြီးရင်းနှီးမြှုပ်နှံရမယ့်နေရာလို့မမြင်တော့အောင်လုပ်နိုင်တဲ့သဘောဆောင်ပါတယ်ဒါကသမ္မတ Obama ရဲ့အရေးကြီးတဲ့အောင်မြင်မှုတစ်ခုလို့ကျွန်တော်မြင်ပါတယ်
ဥပမာက2015တုန်းကကင်ညာနိုင်ငံကိုရောက်စဉ်တုန်းကသူသမရဖြစ်စဉ်တစ်လျှောက်လုံးအာရုံစိုက်ထားတဲ့အာဖရိကလူငယ်တွေကြီးကိုထောက်ပြပြောဆိုခဲ့ပါတယ
်။ When it comes to the people of Kenya, particularly the youth,
တွေအထူးသဖြင့်လူငယ်တွေအရေးမှာဆိုလို့ရှိရင်ဘယ်ဆန်တွေကိုမဆိုချိုးပြီးတော့အောင်မြအောင်လုပ်နိုင်ကြတယ်လို့ကျွန်တော်ယုံကြည်ပါတယ
်။အာဖရိကနဲ့လူငယ်တွေအတွက်သမရဥပမာပေးလိုက်တဲ့မျှော်လင့်ချက်နဲ့ပတ်သက်ပြီးတော့ပြောခဲ့တာတွေကအာဖရိကမှာကြံမဲ့ဥပမာရဲ့စိုးမွေကောင်းမွန်ကိုဖော်ဆောင်တာဖြစ်ပါတယ
် He's shown Africa a higher
path ဥပမာကအာဖရိကအတွက်ပို့ပြီးတော့ကောင်းမွန်တဲ့လမ်းကြောင်းပေါ်ရောက်အောင်လမ်းပြပေးခဲ့တယ်လို့မြင်ပါတယ်လူတွေဘယ်လမ်းသွားနိုင်တယ်လဲဆိုတာကိုပြပြီးသူတို့ရဲ့မျှော်လင့်ချက်တွေကိုမြှင့်တင်ပေးခဲ့ပါတယ
်အာဖရိကတိုက်တဝမ်းတွေကအလားလာရှိတဲ့လူငယ်တွေခေါင်းဆောင်နေရာတွေကိုရဖို့ပြင်ဆင်ပေးရမှာအကူအညီပေးနေတယ်အာဖရိကလူငယ်ခေါင်းဆောင်တွေရဲ့ဥဆောင်ဥရပြုမှုရာလီကွေရက်ကို2010တုန်းကဥပမာကစခဲ့ပါတယ်။ခုချိန်ထိရာလီကွေရက်မှာလူ2သိန်းခွဲကျော်ပါဝင်ပြီးတော့2016မှာဆိုရင်အမေရိကန်တက္ကသိုလ်တွေကခေါင်းဆောင်လုပ်ငန်းအစီအစဉ်တွေမှာလူ1000တက်ရောက်ခဲ့ပါတယ်ရှင်
။မတ်အီတန်စင်ပြောပြသွားခဲ့တာပါရှင်။အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေကိုနောက်ဆုံးအဆင့်ဆောင်ရွက်နေကြပါပြီ။အမေရိကန်မှာသမ္မတရွေးချယ်ပုံအစဉ်အဆက်ကို VOA ကနေပြီးတော့အခန်းဆက်တင်ဆက်ပေးနေတာမှာဒီကနေ့တော့နိုင်ငံရေးပါတီကြီးနှစ်ယောက်ကသူတို့ရဲ့သမ္မတကိုယ်စားလှယ်လောင်းတွေကိုတင်သွင်းပုံနဲ့ပတ်သက်ပြီးပြောပြမှာပါ။ပါတီကိုယ်စားလှယ်လောင်းတွေကိုဘလို့အဖွဲ့ကနေရွေးချယ်တင်မြောက်ပါသလဲ။မအေးတန်နာကျော်ကတင်ဆက်ပေးပါမယ်ရှင်။
ဒီနိုင်ငံတနိုင်ငံမှာသမရလောင်းကိုမဲဆန္ဒရှင်တွေကအဆုံးဖြတ်ရွေးချယ်တတ်ကြပါရဲ့။ဒါမဲ့လည်းအမေရိကန်သမရပနာမရွေးချယ်ပွဲမှာတော့ဒီလိုမဟုတ်ပါဘူး။အဓိကနိုင်ငံရေးပါတီကြီးတစ်ခုစီရဲ့ကိုယ်စားလှယ်ကိုမဲဆန္ဒရှင်တွေကမဟုတ်ဘဲမဲဆန္ဒနဲ့ကိုယ်စားလှယ်တွေကအဆုံးဖြတ်ရွေးချယ်တာဖြစ်ပါရဲ့။ဒီလိုသာကိုယ်စားလှယ်ကသမရလောင်းကိုရွေးချယ်တယ်ဆိုရင်ဒီကိုယ်စားလှယ်တွေကိုဘယ်သူကရွေးချယ်ရတာပါလဲ။လုပ်ငန်းစဉ်ကနည်းနည်းတော့ရှုပ်ထွေးပါလေ။တပြည်နယ်နဲ့တပြည်နယ်စီကဲမှုတွေကမတူပါဘူး။မေရီလန်လိုမျိုးတချို့ပြည်နယ်တွေမှာဆိုရင်မဲဆန္ဒရှင်တွေကမဲပေးပြီးတော့သူတို့ကြိုက်တဲ့သမရလောင်းနဲ့အတူမဲပြားပေါ်မှာကိုယ်စားလှယ်ကိုတိုက်ရိုက်ရွေးချယ်မဲပေးတာပါ။ကယ်လီဖိုးနီးယားလိုတချို့ပြည်နယ်တွေမှာတော့သမရလောင်းဝင်ပြိုင်မဲ့သူတွေကသူတို့ကြိုက်ရာကိုယ်စားလှယ်တွေကိုစိတ်ကြိုက်ရွေးချယ်တာဖြစ်ပါလေ။ကန်ဆက်စ်လိုပြည်နယ်တွေမှာတော့ပါတီညီလာခံတွေကျင်းပဒါမှမဟုတ်ပါတီခေါင်းဆောင်တွေကရွေးချယ်တဲ့ပုံစံမျိုးနဲ့ကိုယ်စားလှယ်ကိုရွေးချယ်တတ်ကြပါရဲ့။အဲ့နောက်ရွေးချယ်ခံကိုယ်စားလှယ်တွေကပြည်လုံးကျွတ်ပါတီညီလာခံကိုတက်ရောက်ပြီးတော့ဘယ်သူကိုသမ္မတလောင်းအဖြစ်နဲ့ရွေးချယ်မလဲဆိုတာကိုဆုံးဖြတ်ကြပါရဲ့။ကိုယ်စားလှယ်တွေဘလို့မဲပေးသလဲဆိုတဲ့အစီအမံတွေကတော့တက်တက်ရှိပြီးတော့နောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးမှာပ
ါ။မအီတနာကျော်ပြောပြသွားတာပါရှင်။ VOA ကနေတင်ဆက်ပေးနေတဲ့နိုင်ငံရေးပါတီကြီးနှစ်ယောက်ကသူတို့ရဲ့သမ္မတကိုယ်စားလှယ်လောင်းတွေကိုတင်သွင်းပုံနဲ့ပတ်သက်လို့သမ္မတနေရာအတွက်ဝင်ရွေးခံဖို့ဘယ်လိုစတင်လှုပ်ဆောင်ရသလဲဆိုတာကြားခဲ့ကြတာဖြစ်ပါတယ်။နောက်ဆုံးတစ်ပိုင်းဖြစ်တဲ့အမေရိကန်သမ္မတလောင်းအဖြစ်ပါတီတရချင်းကရွေးချယ်ရမှာသမ္မတလောင်းရွေးချယ်ရေးအဖွဲ့တွေအတွက်ဘယ်လိုစည်းမျဉ်းတွေသတ်မှတ်ထားသလဲဆိုတာမနေ့ဖန်ညပိုင်းအစီအစဉ်မှာဆက်ပြီးပြောပြပေးပါမယ်။စောင့်မျှော်နားဆင်နိုင်ကြပါလိမ့်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည10နာရီထိဆက်ပြီးနားဆင်ရမယ်VOA မြန်မာပိုင်းရဲ့2016ခုနှစ်နိုဝင်ဘာလ3ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်နိုင်ပါတယ်ဒီညပိုင်းမှာမွေးရွာပါနှလုံးရောဂါအကြောင်းသိကြရမယ့်ကျန်းမာရေးကဏ္ဍနဲ့အတူကလေးလူ့သမားတွေကိုပညာသင်ကြားပေးရေးအကြောင်းမြမအရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာကဏ္ဍမှာတော့
DUP ကနေဗမာတပ်မတော်ကိုရော UWSU ကိုရောသူတို့ကလက်နဲ့ထောက်ပံ့ထားတယ်ဥပမာဆိုတော့ဗမာတပ်မတော်ကိုတော့လိန်မြန်ပေးတယ်ဒါပေမဲ့လိန်မြန်ပေး
မိုင်းလာမြေမြေဖွဲ့ကဝတ်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်နိုင်ခြေရှိမရှိဆိုတာနဲ့ပတ်သက်လို့မြန်မာညီချမ်းရေးကိုပံ့ပိုးပေးနေတဲ့အဖွဲ့တစ်ဖွဲ့ကဥခွန်ဆိုင်ရဲ့ပြောပြချက်နဲ့အတူတခြားတိုင်းရင်းသားဒေသတီးတီးကသတင်းစုံလင်ကိုနားဆင်နိုင်ပါတယ်ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးကျန်းမာရေးကဏ္ဍကိုနားဆင်ရပါမယ်ရှင်ဒီတစ်ပတ်မှာတော့မွေးရွာပါနှလုံးရောဂါအကြောင်းကိုတင်ပြပေးမှာပါမြန်မာနိုင်ငံမှာမွေးရွာပါနှလုံးရောဂါတွေကိုအောင်မြင်စွာကုသပေးနိုင်တာမို့ဒီရောဂါကြောင့်အချိန်မတိုင်ခင်သေဆုံးမှုတွေလျှော့ချနိုင်ပြီလို့ကျန်းမာရေးပညာရှင်တွေကပြောပါတယ်နှလုံးရောဂါဟာဘာကြောင့်မွေးကလေးကအတူပါလာရသလဲမွေးရွာပါနှလုံးရောဂါရှိမရှိဘယ်လိုကြိုတင်သိရှိနိုင်သလဲကာကွယ်မှုနဲ့ကုသမှုကိုထိရောက်အောင်ဘယ်လိုဆောင်ရွက်နိုင်သလဲဆိုတာတွေကိုကလေးအထူးကုနဲ့စေတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရှင်
ကဲပမောက္ခဒေါက်တာဆောင်ရွက်ခင်ဗျာဒီမွေးရွာပါနှလုံးရောဂါဖြစ်ပွားမှုအခြေအနေကကျွန်တော်တို့မြန်မာနိုင်ငံမှာဘယ်လိုရှိနေလဲဆရာကြီ
းမွေးရွာပါနှလုံးရောဂါဖြစ်ပွားတာတော့ကျွန်တော်တို့နိုင်ငံနဲ့တပြည့်နိုင်ငံတွေဘာမှတိတ်ခွာချမှုမရှိပါဘူးလူရေတရားမှတရားလောက်ကတော့ပါလာနိုင်တယ်လေ
ဟုတ်ကဲ့ဆရာအဲ့တော့ဘာကြောင့်အဓိကဖြစ်ရလဲဆရာ
အဲ့ဒါလေတော်တော်လေးပြောရခက်တော့ဗောနော်များသောဖြင့်မွေးရွာပါနှလုံးရောဂါတွေမှာတော့တချို့ကလည်းဘာကြောင့်မှမသိဘူးဗောနော်ဒါပေမဲ့နောက်ထူးခြားတဲ့တစ်ခုကတော့တချို့ဒီရူဘဲလာလို့ခေါ်တာပေါ့နော်ဂျိုက်တိုးယောဂါပေါ့ဂျိုက်တိုးယောဂါဒီကိုဝင်ရဲ့စာပိုင်းလောက်မှာဖြစ်လို့ရှိရင်ဒီမွေးရပါနှလုံးယောဂါပါတတ်တယ်ကိုဝင်ရဲ့ပထမ3လပေါ့နော်အဲကြမှာဖြစ်လို့ရှိရင်ဖြစ်တတ်တယ်နောက်ပြီးတော့ကြတချို့ဆေးတွေပမာတက်ကဝယ်ဆေးနောက်ပြီးနှလုံးဟိုဆေးယောဂါကဝယ်ဆေးတစ်မျိုးပေါ့နော်အဲ့လိုမျိုးတွေမှာလည်းဒီမွေးရပါနှလုံးယောဂါနေနဲ့ဆက်ဆက်တယ်လို့ပြောတာရှိတယ်ဒါပေမဲ့တိုက်ပြီးတော့တတိကျပြောလို့မရတဲ့ဟာတွေလည်းအများကြီးရှိပါကာဝယ်လို့ရတဲ့ဟာကတော့ခုနပြောတဲ့ဂျိုက်တိုးပေါ့နော်။ကိုယ်ဝင်ဆောင်ချိန်မှာဂျိုက်တိုးယောဂဖြစ်မိခင်ကတော့မသိလိုက်ဘူး။သူကတာမန်ဖြားနာတယ်လို့ဖြစ်တော့ပေါ့။သူကကိုယ်ဝင်ပထမပိုင်းအစပိုင်းမှာဂျိုက်တိုးဖြစ်တတိသားမှာတော့ထိခိုက်မှုရှိနိုင်တယ်။မွေးရပါချိုးရင်းချက်တွေအများကြီးပါနိုင်တယ်။ဒါကြောင့်လည်းကျွန်တော်တို့ဒီဝက်သက်ဂျိုက်တိုးကာဝယ်ဆေးထိုးတော့ပေါ့နော်
။ဟုတ်ကဲ့ဆရာ။အခုလိုဒီကာဝယ်ဆေးဟိုမထိုးနိုင်တာဖြစ်ဖြစ်ထိုးတဲ့ကြားရဖြစ်ဖြစ်တခြားအကြောင်းအကြောင်းတွေကြောင့်ပဲဖြစ်ပေါ့။ယောဂဖြစ်လာခဲ့ရင်ရောဘာတွေလုံနေနေတာရှိလဲသိနိုင်နေနေတာဘယ်လိုလက္ခဏာတွေကိုကြည့်ရမလဲဘယ်လိုအချက်တွေအရေးပါမလဲဆရာကြီ
းမွေးရပါနှလုံးယောဂပါလာလို့ရှင်တော့ခိုင်ရလဲစောစောပိုင်းမှာမသိဘူးပေါ့ဗျာဟိုတဘာဝဖြစ်တော့ဒီကလေးဆရာဝန်ကပထမ24နာရီတည်းမှာမွေးကင်းသားကလေးတယောက်ကိုစမ်းသပ်ရပါတယ်မွေးရပါနှလုံးယောဂရှင်ဒီနှလုံးတန်ဖိုးကြားလိုက်ရှိတယ်တချို့ကလည်းအဲ့လိုတန်ဖိုးကြားပြီးမွေးရပါနှလုံးမဟုတ်တာလည်းဖြစ်တတ်တယ်ဒါပေမဲ့အဲ့လိုတန်ဖိုးကကြားနေတယ်နောက်မွေးရပါနှလုံးယောဂရှိတဲ့ကလေးတွေကမောလေပေါ့ကလေးမမောတာဘယ်လိုသိမလဲဆိုတော့ no ဆိုလိုက်တဲ့ခါလေးချွေးသေးချွေးပေါက်တွေကြာလာတယ်သူများတော့ကြာကြာမဆူနိုင်ဘူးပေါ့နော်တော့ချွတ်ကလေးတွေရဲ့ဥစားတက်ရှူတာလည်းမြန်နေတယ်အဲဒီနောက်ဒီမွေးရပါနှလုံးရောဂါရဲ့မျိုးစောက်မမှုတည်ပြီးတော့ပြာတဲ့ကလေးလည်းရှိပေါ့နော်ငိုလိုက်လို့ရှိရင်ရှားတယ်နှုတ်ခမ်းတွေပြာသွားတယ်နှုတ်ခမ်းပြာတော့လည်းတော့ရင်ကြီးပေါ့နော်ဆိုလိုတာခြေလက်တွေထိတ်တွေတို့ဘာလို့ကတော့ပြင်းရင်လည်းပြတ်တတ်တယ်လေဒါပေမဲ့ရှားပေါ့ရှားတော့တစ်ခုလုံးပြာတူးသွားတယ်အဲလိုမျိုးတွေပေါ့နောက်ပိုင်းမှာတော့ခုံမြုံမှုနေတယ်ပေါ့ဗျာခဏပြော့လက်ကနောက်ပိုင်းကျတော့ခုံးလာတယ်ပေါ့နော်အဲဒီမှာအဓိကတော့ဒီမွေးရပါနှလုံးရောဂါမှာပြာတဲ့မျိုးစားနဲ့မပြာတဲ့မျိုးစားပေါ့မျိုးရှိပါ
ဟုတ်ကဲ့ဆရာ တော့ဒီညမှာခုနကဒီလက္ခဏာတွေပြလာပြီဆိုလို့ရှိရင်တော့အထူးဒီကလေးကုဆရာဝန်တွေနဲ့ပြသပြီးတော့ယောဂတေချာမတေချာကိုဆန်းစစ်တင်တာပါဆရာနော
်ဟုတ်ပါတယ်ဆရာဝန်နဲ့ပြရင်ရပါတယ်ဟိုကလေးထူရလို့မဟုတ်ပါနော်ယောဂနှလုံးမှာတန်ဖို့ပါလာတာတာမန်မဟုတ်တဲ့အတန်တွေပါတော့ပေါ့နော်အဲ့ဒါတွေကတော့ဟိုတာမန်ဆရာဝန်တွေလည်းဒီပါအကြမ်းအဝင်နဲ့သိမှာပေါ့နော်အဲ့ဒီတော့သူတို့ကတော့ဒီနှလုံးနှမျိုးရှိတာပေါ့နော်ဆိုတော့ပြတဲ့မျိုးရှိတယ်မပြဘဲနဲ့ဒီနှလုံးရဲ့လုံဆောင်မှုကပို့ပြီးတော့လောက်ရတော့ heart failure လို့ခေါ်တော့နှလုံးရဲ့လုံဆောင်မှုမကောင်းဘူးအဲဆိုကလေးကအရန်ချက်တယ်မောတယ်ဖွံ့ထားမှုနည်းတယ်ပြီးရင်နှိုးဆို့ရင်ကောင်းမဆို့နိုင်ပေါ့နော်ချွေးသေးချွေးပေါက်တွေတအားကျတယ်တကယ်တော့ဒီပြတဲ့ကလေးတွေမှာဆိုရင်တော့တကယ်အမှန်ကုသမှုကခွဲစိတ်ကုသခြင်းသာဖြစ်ပါမပြဘဲနဲ့ဖြစ်တဲ့နှလုံးရောဂါမှာတချို့ပြန်ကောင်းသွားတဲ့ပိတ်သွားနိုင်တဲ့ရောဂါတွေရှိတယ်။တချို့ကျလည်းပါလာတဲ့ပေါက်ကမပိတ်ဘူးပေါ့နော်။ခွဲစိတ်မှကောင်းတာရှိပါလား
။ဟုတ်ကဲ့ဆရာ။ကုသမှုအနေနဲ့ထိရောက်မှုဘယ်လိုနေထားရှိလဲ
။ကုသမှုကတော့ဒီဖြစ်တဲ့နှလုံးမှာသူ့ခန်းနဲ့သူ့တော်နော်။သွေးလက်ပတ်မှုသွားရမယ်။အဲဒီမှာဥမာစာပြေမြားနှလုံးရဲ့ခန်းကြီးဘယ်နဲ့ညာကမ်းမှာအပေါက်ပါတယ်ပေါ့။အဲ့ဒါတော့အဖြစ်များဆုံးပေါ့။အဲ့ဒါမျိုးဆိုလို့ရှိရင်ဖြစ်တဲ့အပေါက်ပါတဲ့ပမာဏတော့မူတည်ပြီးတော့မောရာများတာပေါ့နော်တခါကြီးရလဲကျွန်တော်ကစီစီပေါ့ဒီနှလုံးစီတွေပေးလိုက်ခြင်းအပြင်ကတ္တာနဲ့ထိန်းထားနိုင်တယ်ပေါ့တချို့ကြလဲမထိန်းထားနိုင်ဘူးဘလို့ကုသမှုနဲ့မထိန်းထားနိုင်တာခွဲဖို့အတွက်လိုအပ်ချက်ရှိနေပေါ့တော်တော်များများတော့ခုနောက်ပိုင်းမှာဒီခွဲစိတ်ကုသမှုတွေကိုလုပ်ကြပါတယ်ဒါပေမဲ့ကျွန်တော်နိုင်ငံရဲ့ပြဿနာလုံခဲ့တဲ့နှစ်နှစ်သုံးနှစ်လောက်ထိပေါ့နော်ကျွန်တော်တို့ကဒီနှလုံးခွဲစိတ်မှုမှာကျွန်တော်ကနှလုံးကိုရက်ပြီးခွဲလို့ရှင် heart lung machine လို့ခေါ်ပေါ့နော် heart lung machine ဆိုတာနှလုံးနဲ့အဆုတ်အစာကိုလုံးလုံးပြည့်တဲ့ထဲကိုသွေးကိုလက်ပတ်စီရနှလုံးကိုခဏရက်ထားရတယ်။အဲ့လိုခါကျတော့ကျွန်တော်တို့မှာအဲ့လိုကလေးငယ်လေးတွေအတွက်ခွဲနိုင်တဲ့ဆက်မရှိဘူးပေါ့နော်။အဲ့ဒီခါကျတော့ကျွန်တော်တို့ကလေးတွေမှာမခွဲနိုင်တဲ့ခါကျတော့အသက်ကြီးတဲ့ခါမှာဟိုမှာ10နှစ်15နှစ်ပေါ့တချို့သူ့ရဲ့ရောဂါမှုတည်တော့တာမန် life ကိုတာမန်သက်ကတောင်းမရတာရှိပါလား။ဆုံးရှုံးရတာရှိတယ်။ခုနောက်ပိုင်းတော့ဒီနှစ်နှစ်သုံးနှစ်လောက်တည်းမှာတော့ကျွန်တော်လည်းဒီရန်ကင်းကလေးစိတ်မှာဆိုလို့ရှိရင်ကလေးခွဲစိတ်တဲ့ထာနာပေါ့နော်ဆိုတော့ခွဲစိတ်ကူဆရာဝန်လည်းရှိတယ်။ဟောကလေးဆရာဝန်ဘက်ကလည်းနှလုံးထုခုကလေးနှလုံးထုခုကျွန်တော်တို့လေ့ကျင့်သင်ထားတဲ့လူတွေရှိတယ်။အဲ့လိုပဲသူတို့ထောက်ကူပြုဖို့ပေါ့နော်ခွဲစိတ်တဲ့ဆရာသူနာဘူးဆရာမဒီအောက်ဆီဂျင်တို့ဘာလို့ဆက်ကိုခိုင်ပေးတဲ့လူစသဖြင့်ဖြစ်လာတော့တော်တော်များများကျွန်တော်တို့ခွဲနိုင်ပါပြီ။ခွဲတဲ့အခါကျတော့လည်းအောင်မြင်တာဆိုတော့တက်တန်းရှိတာပေါ့နော်ကောင်းတာပေါ့နောက်တစ်ခါခုနောက်ပိုင်းမှာ intervention cardiology လို့ခေါ်တော့ပေါ့နော်ဒီအော်အတွေ့အကြုံပေါ့အဲရနေပြီးတော့ကက်တီတာနဲ့ထည့်ပေါ့နော်ပိုက်နဲ့ထည့်ထည့်ပြီးဒီနှလုံးပေါက်နေရတော့အဲ့ဒါကိုလည်းကျွန်တော်ကတခါလဲချိန်ထဲမှာစာပြွန်ထဲမှာထည့်ထားတဲ့ electric တုံးနဲ့ကြည့်လို့ရတယ်လေဟိုလျှက်စပုံဖန်းဆက်ပေါ့အဲ့လိုလုပ်တာအဲ့ဒါနဲ့ကြည့်ပြီးတော့ပေါက်တွေကိုဖားတဲ့နည်းလည်းရှိပါတယ်အဲ့ဒါကြတော့တော့ခွဲရမလို့ပဲနဲ့ဒီအဆိုးရှင်လေးတွေအပေါက်လေးတွေကိုဖားတဲ့ပြီးတော့ဘလူးနဲ့တခါကျလဲဘောလုံးလေးနဲ့ထည့်လိုက်တော့ဒီကလေးပေါ့ပြီးရင်ထည့်လိုက်မှာဘောလုံးကိုဖောက်ပြီးတော့ပေးအောင်လုပ်တယ်အဲ့လိုနည်းစနစ်မျိုးနဲ့လည်းကလေးတော်တော်များများကိုကျွန်တော်တို့ခွဲပြေးနိုင်ပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီခင်မီနီးပညာတွေပေါ်ပေါက်လာတာတော့ဒါအားရစရာပါဆရာနော
်ခင်မီနီးပညာတော့အရင်တော့လည်းရှိတယ်ဒါပေမဲ့ကျွန်တော်တို့အတွက်လက်လန်းမမီဘူးပေါ့နော်အဲ့ကြောင့်ကျွန်တော်တို့ကလေးတွေကဥမာနိုင်ငံခြားမှာတွားပြီးခွဲတယ်ဆိုတော့အကုန်ကြေးသိကတော်တော်လေးများပါတယ်အခုရန်ငင်းကလေးစိတ်မှာတော့ကျွန်တော်တို့ကကလေးနှလုံးထူးထန်ကကျွန်တော်တို့ဖွင့်လိုက်တယ်ပေါ့အဲ့တော့နှလုံးထုကလေးဆရာဝန်ကလည်းလိုအပ်တယ်သူကတော့ဘာလို့ဆိုဒီနှလုံးကိုစမ်းတတ်တာတို့အဲကိုယ်နဲ့ကြည်တာတို့အဲ့ဒါကြီးလိုရတယ်နောက်တစ်ပြိုင်တည်းပဲသူခုနပြောသလိုပိုက်နဲ့ထည့်ပြီးတော့ဆိုရှယ်ပိတ်တာတွေပဲကြာလို့ရှင်သူတို့လုတ်ပေးပါတယ်တကယ်ရင်ဘတ်ဟိုဖွင့်ပြီးခွဲဖို့လို့ပြီးဆိုတော့နှလုံးခွဲစိတ်အထူးကူပေါ့နော်အဲလုတ်ပေးပါတယ်နောက်ပြီးတော့ဒီလိုကလေးတွေကြာလဲခွဲပြီးလဲအထူးချက်မှဆောင်ကုသမှုလိုတာပေါ့အဲ့တော့အထူးချက်မှဆောင်ကုသမှုလဲသူတို့လုတ်ပေးပါတ
ယ်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကဝင်းမင်းစီစဉ်တိဆက်ပြနေတဲ့ကျမရေးခန္ဓာကိုခုလိုကြာသာပြင်းနေညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးတောက်ကြနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နာဆင်နိုင်ပါရဲ့ရှင်အခုမြမအရေးသုံးသက်ချက်ကိုနာဆင်ကြရပါမယ်နေရာတိုင်းလူလူမှာတွေ့မြင်နေရတဲ့ကလေးအလုပ်သမားကိုပညာသင်ကြားပေးနိုင်အောင်ကြိုးပမ်းပုံကိုဦးအောင်ခင်ကသုံးသက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြပေးထားပါရဲ့ရှင်
ကလေးလှူတာပပျောက်ရေးဟာကောင်းကွန်တဲ့ရွယ်ချက်ဖြစ်ပေမဲ့လက်တွေအကောင်အထည်ဖို့ခက်ခဲနေပါတယ်။မိသားစုစင်းရဲလို့အလုပ်လုပ်တာကိုဖွံ့ဖြိုးစားနိုင်ငံတွေမှာလက်ခံထားရပါတယ်။လက်တွေလှုပ်နိုင်တာကတော့ရှိနေတဲ့ကလေးအလုပ်သမားကိုကာကွယ်စောင့်ရှောက်ပြီးသူတို့ဘဝပုံမှန်ကောင်းမွန်လာအောင် ကြိုးပမ်းဖို့ပဲဖြစ်ပါတယ်ဒီကိစ္စကို ILO အပြည်ပြည်ဆိုင်ရာအလုတ္တမရေးရာအဖွဲ့နဲ့ပြည်တွင်းအလုတ္တမအဖွဲ့တွေကဆောင်ရွက်နေတာတွေ့ရပါတယ်အစိုးရစရင်အရာကလေးလုံသားစတန်းခွဲလောက်ရှိတဲ့အထက်မှာလက်ဖက်ရည်ဆိုင်ကကလေးတွေကိုလူတီများပါတယ်လက်ဖက်ရည်ဆိုင်ကကလေးလုံသားတွေအတွက်ဖွင့်ထားတဲ့ Mobile Education Project ရွေးချယ်ပညာရေးကိုလူတီများပါတယ်ကလေးလုံသားတွေစီကိုရွေးတရားကြောင့်ဘတ်စကားနဲ့သွားပြီးပညာသင်ပေးနိုင်အောင်တင်အေးဟာဒီဆိုသူလူငယ်တဦးကတီထွင်ထားတာဖြစ်ပါတယ်2014ကစတာဖြစ်ပြီးကလေးတစ်ထောင်လောက်ကိုသင်ကြားပေးနိုင်တယ်လို့သိရပါတယ်ဝင်းဆောင်လုပ်ငန်းမှလုပ်ကိုင်တဲ့ကလေးဦးရီတိတ်ချီရှိနေပါတယ်အိမ်တွင်းအလုပ်သမားမိန်းကလေးတွေကတော့မြင်နိုင်တာမဟုတ်တဲ့အတွက်သူတို့အခြေအနေကိုသိနိုင်ဖို့ကြိုးစားပါတယ်
အိမ်တွင်းလုံသမားဘွားကိုရောက်နေတဲ့ကလေးဦးရေကိုကြင်ညာတာမျိုးမရှိသေးပါဘူး။အိမ်တွင်းလုံသမားဘွားမှာကလေးကနေလူကြီးဖြစ်လာသူတွေအများကြီးရှိပါတယ်။မိန်းကလေးတွေကိုအိမ်တွင်းလုံသမားအဖြစ်အသုံးပြုတဲ့ဓလေ့ကိုမြမပြည်မှာလက်ခံထားတာကြားပါပြီ။ကလေးလုခကိုကလေးရဲ့မိဘသို့မဟုတ်အုပ်ထိန်းသူကလက်ခံရယူတဲ့စနစ်ဖြစ်ပါတယ်။အရွယ်ရောက်လာသူကတော့နိုင်ငံသားမှာအိမ်တွင်းလုံသမားအဖြစ်အသက်မွေးဝမ်းကြောင်းပြုပါတယ်။ထိုင်း၊မလေးရှား၊စင်ကာပူနဲ့ဟောင်ကောင်မှာရောက်နေတဲ့မြန်မာပြည်သားအိမ်တွင်းအလုပ်သမားကိုအကာအကွယ်ပေးနိုင်အောင်အစိုးရကစီစဉ်နေကြောင်းသိရပါတယ်။ထိုင်းနိုင်ငံမှာမြန်မာအိမ်တွင်းအလုပ်သမား3000ရှိပြီးစင်ကာပူမှာ4000ကျော်ရှိပါတယ်။ဒီအထက်မှာနှိမ့်ဆက်ညှဉ်းပန်းခံရသူတွေရှိပါတယ
်။ ILO အပြည်ပြည်ဆိုင်ရာအလုပ်သမားရေးရာအဖွဲ့ကတော့ပြည်တွင်းကလေးအလုပ်သမားတွေကိုလက်လှမ်းမီတလောက်လေ့လာနေပုံရပါတယ်။လိုင်းတရားဆက်မှုဇုံကကလေးအလုပ်သမားအကြောင်းRapid assessment of child labor in Lantaya industrial zone ဆိုတဲ့စာတမ်းကိုမနစ်ကထုတ်ဝေထားပါတယ်။ကလေးတွေကိုတိုက်ရိုက်မေးမြန်းတဲ့အပြင်မိဘဆရာဆရာမနဲ့အလုပ်ရှင်ကိုလည်းမေးမြန်းတယ်လို့ဆိုပါတယ်။ Lantaya ကလေးအလုပ်သမားတစ်ဝက်လောက်ဟာ7နှစ်အောက်တွေဖြစ်ကြပြီးရှင်းတဲ့သားအရွယ်အထိပါဝင်တယ်လို့ဆိုပါတယ်။ကလေးကိုတစ်နေ့4နာရီသာခိုင်းရမယ်လို့ဥပဒေကသတ်မှတ်ထားပေမဲ့တစ်နေ့8နာရီလုပ်နေကြပါတယ်။အတက်ငယ်လို့တောက်တူမေရအလုတ်ကိုလုတ်တဲ့ကလေးဟာပုံမှန်အလုတ်ကိုလုတ်တဲ့ကလေးလောက်လုတ်ခမရဘူးလို့ဆိုပါလေ
။စားသုံးကုန်နဲ့အထက်ကျုပ်ဆက်ရုံအချို့မှာ73နှစ်အောင်ကလေးတွေကိုတွေ့ရတယ်လို့ဆိုပါတယ်။ကလေးလူသမားပေါ်ပေါက်လာအောင်ဖန်တီးတဲ့အကြောင်းရင်းတွေထဲမှာမိဘဆင်းရဲမှုနဲ့အလုတ်ရှင်ကလက်ခံလိုမှုဟာအဓိကအကြောင်းရင်းလို့ဆိုပါတယ်။မိဘတွေရဲ့မေတ္တာရက်ခံမှုကြောင့်ကူညီတဲ့အနေနဲ့ကလေးအလုတ်သမားကိုလက်ခံရတာလို့အလုတ်ရှင်ဘက်ကဆိုပါတယ်။ဒါပေမဲ့ကလေးအလုတ်သမားဟာလူကြီးထက်ပိုပြီးကျိုးနွန်တဲ့အတွက်ပိုပြီးခိုင်းကောင်းတယ်လို့အလုတ်ရှင်ဘက်ကမြင်ပါတယ်။ဆက်ရုံအလုတ်ရုံမှာကျွမ်းကျင်မှုကိုလိုက်ပြီးလှူခါရတာမို့ကလေးလုတ်သားတွေအလုတ်လုပ်ရင်းအတတ်ပညာသင်ယူရမယ်လို့အလုတ်ရှင်ကရောကလေးလုတ်သားကရောယူဆကြပါတယ်။အလုတ်လုပ်ရင်းအတမိုးဝမ်းကြောင်းပညာသင်ယူသင့်တာကိုသဘောပေါက်ဖို့လိုပါတယ
်။လိုင်းတရားဆက်မှုဆောင်ကကလေးလုတ်သား85ရာခိုင်နှုန်းဟာမိသားစုကိုကူညီတဲ့အနေနဲ့အလုပ်လုပ်နေကြတာလို့ဆိုပါတယ်။ဆရာဆရာမရက်ွက်လူကြီးဖျားလူကြီးစတဲ့ပုံကိုယ်တွေကလည်းမိဘကိုကူညီမှုကလေးမှာတာဝန်ရှိတယ်လို့မြင်ကြပါလေ။ဒါကြောင့်လုပ်ငန်းဝင်မှာကလေးပညာသင်နိုင်ဖို့အတွက်အလုပ်ရှင်ကရောမိဘကရောသဘောတူဖို့လိုတယ်လို့ ILO အဖွဲ့ကဆိုပါတယ်။လုပ်ငန်းကျွမ်းကျင်အောင်သင်တန်းပေးတာကိုအကောင်းဆုံးနည်းလမ်းအဖြစ်ဖော်ပြပါတယ်။ကလေးလုပ်သားကိုသင်တန်းတက်နိုင်အောင်အလုပ်မပင်ပန်းမှုနဲ့လေ့လာခြင်းရဖို့လိုပါတယ်။တင်တန်းတက်နိုင်အောင်စီစဉ်ပေးလို့ဝင်ငွေရော့သွားတာကိုလေကလေးမိဘဘက်ကလက်ခံဖို့လိုပါတယ်။ဒါကြောင့်ကလေးလုံသားအလုတ်ခွင်တင်တန်းအောင်မြင်ရေးဟာအလုတ်ရှင်နဲ့မိဘတွေအပေါ်မှာမူတည်နေပါတယ်။လိုင်းသားရမှာအလုတ်သမားတွေလောက်ခကောင်းကောင်းမရတဲ့ပြဿနာရှိပါတယ်။မိခင်ဖခင်တွေအလုတ်လုံနိုင်ရင်ကလေးလုံသားညှော့နေသွားနိုင်တာကိုလေ ILO ကညွှန်ပြထားပါတယ်။ကလေးအလုတ်မလုံရလို့ဥပဒေကဆိုပေမဲ့လူမျိုးရေးအရာကလေးလုံသားကိုလက်ခံကြပါတယ်။လိုင်းတရားကလေးလုံသားပြဿနာဖြေရှင်းနိုင်မှုအတွက်ဆက်ပြီးသူတည်သနာလုပ်ဖို့လိုအပ်တယ်လို့ ILO အပြည်ပြည်ဆိုင်ရာအလုပ်သမားရေးရာအဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
။ဥဟောင်းခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုခုလိုကြားသာပရိနေညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်။အခုစနေနေ့ညတိုက်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြရင်းဖိတ်ခေါ်ပါရစေရှင်။
ဒီမှာအထွေထွေကုန်စည်လုံးတွေအဆမတန်တက်နေတာဟာရောင်းလိုအားနဲ့ဝယ်လိုအားမမျှတာကြောင့်လားငွေကြေးဖောင်းပွမှုကြောင့်များလားဆိုရှယ်လစ်ခေတ်စကားအရ ဝိသမလောဘသမားတွေရဲ့အမျက်ကြီးစားမှုတွေကြောင့်များလားစတဲ့အချက်တွေနဲ့အတူကုန်စည်နှုန်းကျဆင်းရေးအတွက်ဘလို့ဖြည့်ရှင်းကြရင်ကောင်းမလဲစတာတွေကိုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတဲ့ဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါလိမ့်ရှင်။
ဒီရွေးကနေထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြည့်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNY နော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်အရှိပိုင်းမှာဝါပြည်သွေးစည်းညီညွတ်ရေးတက်မတော် UWSA နဲ့မြန်မာအစိုးရတက်မတော်တို့အကြားစစ်ရေးတင်းမာနေလို့တိုက်ပွဲဖြစ်ပွားမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။ကချင်လူလက်ရေးတက်မတော် KIA အနေနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရစဲရေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးပြီးငြိမ်းချမ်းရေးတည်ဆောက်ဖို့အတွက်ကချင်ပြည်နယ်အတွင်းကမျိုးနွယ်စုတချို့ကဆန္ဒထုတ်ဖော်တောင်းဆိုလိုက်ပါတယ်။
ကျမကနူပန်ပါတည်င်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါကချင်လူလက်ရေးတက်မတော် KNA ကိုနိုင်ငံတော်ကဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်ကြဖို့နဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆဲရေးစာချုပ် NCA မှာလက်မှတ်ရေးထိုးဖို့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာအင်အား 8,000 ကျော်ရှိတဲ့လူထုကလမ်းလျှောက်ဆန္ဒပြတောင်းဆိုခဲ့ကြပါတယ်အောက်တိုဘာလ31ရက်နေ့ကပြုလုပ်တဲ့အဲ့ဒီလမ်းလျှောက်ဆန္ဒထုတ်ဖော်တဲ့အစီအစဉ်မှာကချင်ပြည်နယ်အတွင်းနေဒီစုမျိုးနွယ်စုလက်ချိတ်လဝောင်နဲ့ရှမ်းမျိုးနွယ်စုတို့ပါဝင်ခဲ့ကြပါတယ်စစ်မှန်တဲ့ငြိမ်းချမ်းရေးရဖို့တိုက်ပွဲတွေရပ်တန့်ဖို့ကချင်လူလက်ရေးတပ်မတော် KIA အနေနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးရင်ပဋိပက္ခတွေဖြေရှင်းရမှာအထောက်အကူဖြစ်စေမယ်လို့ဦးဆောင်သူတူဦးဖြစ်တဲ့စိုင်းထွန်းရင်ကပြောပါတယ်တပ်ဖက်ကလည်းအစိုးရတပ်မတော်အနေနဲ့ထိုးစစ်ဆင်နေတာတွေရပ်တန့်ပေးဖို့ဘာသာပေါင်းစုံစုတောင်းပွဲတွေလည်းပြုလုပ်နေပါတယ
်မွန်ပါတီကခုပေါင်းစည်းဖို့အတွက်ညှိနှိုင်းပေါင်းစည်းရေးအဖွဲ့ရဲ့ဂျာဝန်ဆွေးနွေးပေးမှုကိုလက်မခံဘူးဆိုရင်ပါတီဝင်အဖြစ်ကနေအကုန်လုံးနှုတ်ထွက်ကြမယ်လို့မွန်ပြည်နယ်ချောင်းဆောင်မြို့နယ်ကမွန်ဒေတာလုံးဆိုင်ရာဒီမိုကရေစီ AMDP ပါတီဝင်တွေကထုတ်ပြန်လိုက်ပါတယ်ပြီးခဲ့တဲ့စနေနေ့ကဖိအားပေးတောင်းဆိုလိုက်တာပါမွန်ပါတီကခုဖြစ်တဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်မျိုးသားပါတီတို့ပေါင်းစည်းရဲ့အတွက်ပေါင်းစည်းရေးလမ်းပြမြေပုံရေးဆွဲရေးမှာကိုယ်စားလှယ်ပါဝင်ဖို့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီကလူလွတ်ပေးခြင်းမရှိတဲ့အပေါ်ပါတီဝင်တွေကနှုတ်ထွက်ဖို့ပြောဆိုလာခြင်းပဲဖြစ်ပါတယ်မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်မျိုးသားပါတီတို့ဟာ2015ရွေးကောက်ပွဲတုန်းကမွန်လူမျိုးတွေကိုကိုစားပြုဝင်ရောက်ရှင်ပြိုင်ခဲ့တဲ့ပါတီတစ်ခုဖြစ်ပြီးမွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီကတနေရာနဲ့မွန်မျိုးသားပါတီက3နေရာစုစုပေါင်း4နေရာအနိုင်ရရှိခဲ့ပါတယ
်ရခိုင်ပြည်နယ်အနောက်ဘက်ဘင်္ဂလားမြန်မာနယ်စပ်မောင်တော်ခရိုင်အတွင်းမှာတရားဥပဒေစိုးမိုးရေးနဲ့ဒေသလုံးကြုံရေးအတွက်တာဝန်ထမ်းဆောင်ဖို့ဒေသတရရဲတပ်ဖွဲ့ဝင်200ကိုတိုးချဲ့ဖွဲ့စည်းသွားမှာဖြစ်တယ်လို့ပြည်내အစိုးရကပြောပါတယ်နိုဝင်ဘာပထမပတ်ကစပြီးရှောက်လွာတွေကိုသက်ဆိုင်ရမှာစတင်လက်ခံနေပါပြီတာဝန်ထမ်းဆောင်လို့သူတွေကတော့အ ਨੇ ဆုံးအခြေခံမူလတန်းအဆင့်ရှိမှာဖြစ်ပြီးအသက်18ကနေ35နှစ်အထိသတ်မှတ်ထားပါတယ်ကြီးကန်းပြင်နယ်ကြားဆောင်ရဲဌာနချုပ်နဲ့စစ်တွေမျိုးတွေမှာနှစ်တုပ်ခွဲပြီး6လတင်နန်းပေးသွားမှာဖြစ်တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့စီပင်ဝန်ကြီးဦးမင်းအောင်ကပြောပါတယ်အောက်တိုဘာလ9ရက်နေ့ကမောင်တော်နဲ့ရသေးတောင်မြို့နယ်တွေမှာရှိတဲ့နေကြားဆောင်ရဲစခန်းတွေကိုအကျန်းဖက်သမားတွေတိုက်ခိုက်ပြီးနောက်အစိုးရကအခုလိုစစ်ဆင်လာတာဖြစ်ပါတယ
်ချင်းပြည်နယ်ဖလမ်းမြို့နယ်မှာရှေ့တန်းကပြန်လာတဲ့အစိုးရတပ်မတော်စစ်ကြောင်းကိုကြိုဆိုဖို့ဒေသခံလူထုကိုစင့်ခေါ်တဲ့ဖလမ်းခရိုင်အထွေထွေအုပ်ချုပ်ရေးမှူးရဲ့စစ်ဆင်ဆောင်ရွက်ချက်ကိုဖလမ်းလူငယ်အဖွဲ့ကရှုတ်ချလိုက်ပါတယ် နိုဝင်ဘာတရနေ့ကဖလန်းလူငယ်အဖွဲ့ကကြေညာချက်နဲ့ထုတ်ပြန်ကန့်ကွက်ခဲ့တာပါရှစ်တန်းကပြန်လာတဲ့ဖလန်းချေဆိုင်ခလရ268လက်အောက်ခံစစ်ကြောင်းကိုကြိုဆိုဖို့အောက်တိုဘာလ29ကနေ31ရက်နေ့ထိဒေတာခံတွေဝန်ထမ်းတွေကျောင်းသူကျောင်းသားတွေကိုခရိုင်ထွေထွေအုပ်ချုပ်ရေးယုံကဆင့်ခေါ်ခဲ့တယ်လို့လူငယ်အဖွဲ့ကောင်းဆောင်ကပြောပါတယ်
ကရင်ပြည်နယ်မှာအာဏာပိုင်တွေကမြေယာသိမ်းဆည်းမှုတွေဇက်တိုက်ပြုလုပ်လာတယ်လို့ကရင်မြေယာစောင့်ကြည့်ရေးအဖွဲ့ကထုတ်ပြန်ပါတယ်ကရင်ပြည်နယ်မှာရှိတဲ့မြို့ရွာ9မြို့နယ်ကမြေယာသိမ်းဆည်းခံရတဲ့ကျေးရွာ48ရွာကိုအခုနှစ်ဧပြီလမှာကရင်ပြည်နယ်အရက်ဖက်အဖွဲ့ကစတင်ကွင်းဆင်းစုစည်းပြီး2016အောက်တိုဘာလနောက်ဆုံးပတ်မှာဇွဲကပင်တက်တဲ့ဒုရမြေကောင်းစင်နဲ့အစီရင်ခံစာထုတ်ပြန်တာဖြစ်ပါတယ်။ညီပေါင်းစုံနဲ့သိမ်းဆည်းခံရတဲ့မြေယာတွေကိုပြန်ရဖို့ရခင်အစိုးရထံတင်ပြတောင်းဆိုပေမဲ့လည်းတစုံတရာဆောင်ရွက်ခြင်းမရှိတဲ့အတွက်အခုအာဏာရလာတဲ့ NLD အစိုးရစီကပဲမျှော်လင့်ရတယ်လို့မြေယာအသိမ်းဆည်းခံရတဲ့တောင်သူတွေကပြောပါတယ်။1988ခုနှစ်ကနေ2009ခုနှစ်အထိကရင်ပြည်နယ်အတွင်းမှာအာဏာပိုင်တွေကမြေယာသိမ်းဆည်းမှုတွေဇက်တိုက်လုပ်ခဲ့တယ်လို့လည်းအဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်
အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါမိုင်လာနေမြေအတွင်းကိုရောက်ရှိနေတဲ့ဝါတက်တွေအောက်တိုဘာလ24ရက်နေ့နောက်ဆုံးထားပြီးတက်ဆုပ်ဖို့ဝါတက်ဖွဲ့ကိုမြန်မာအစိုးရတပ်မတော်ကညွန်ကြားတဲ့နောက်ပိုင်းဝါတက်ဖွဲ့တွေတက်ဆုပ်တာမရှိတဲ့အတွက်နှစ်ဖက်စစ်ရေးပြိုင်ဆိုင်တိုးချဲ့မှုတွေပြုလုပ်နေပါတယ်ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA နဲ့တပ်မတော်တို့တိုက်ပွဲဖြစ်ပွားလာနိုင်ဖွယ်ရှိပါသလားတိုက်ပွဲတွေဖြစ်လာရင်ဘလို့ကြဲရိုက်မှုတွေဆုံးရှုံးမှုတွေဖြစ်လာနိုင်မလဲဒီအကြောင်းကိုဆိုင်းမွန်းကနေပြီးမြမငိမ့်ချရေးကိုပံ့ပိုးမှုပေးနေတဲ့ပြည်ထောင်စု Institute Director ဥခွန်ဆိုင်ကိုတွေ့ဆုံမေးမြန်းထားပါတယ်
။အောက်တိုဘာလ28ရက်နေ့31ရက်နေ့လောက်ထိတပ်မတော်ကကွယ်ရေးဦးစီးချုပ်ပူချုပ်ကြီးမင်းအောင်လိုင်ကတုတ်ပီကိုတွားနေပါတယ်။အဲ့ဒီခရီးစဉ်ကဒီဝတ်တက်နဲ့တပ်မတော်ကြားဖြစ်ပွားနေတဲ့စီးရီတင်းမာမှုတွေပြေလျှော့မှုတွေဖြစ်လာနိုင်မလားခင်ဗျာ
။ဆိုတော့ကျွန်တော်တို့ကြည့်ရမှာကတုတ်ပီကနေဒီဗမာတပ်မတော်ကိုရော UWSA ကိုရောသူတို့ကလက်နဲ့ထောက်ပံ့ထားတယ်ဥပမာဆိုတော့ဗမာတပ်မတော်ကိုတော့လိန်မြန်ပေးတယ်ဒါပေမဲ့လိန်မြန်ပြစ်ချတဲ့လက်နဲ့ကိုတော့ဝါကိုပေးတယ်သူကဆိုလိုချင်တာတော့ခမရတို့ကိုမတိုက်စေချင်ဘူးပေါ့ဗျာတိုက်လို့ရှိရင်လည်းခမရတို့နှစ်ဖက်စလုံးနစ်နာမှာပေါ့အများဆုံးနစ်နာမှာတော့လူထုပေါ့
ဒါဆိုတိုက်ပွဲကဖြစ်ပွားဖို့အလားအလာမရှိဘူးလား
ဒီကိစ္စကအမှန်တမ်းမှပြောရခဲ့တဲ့ကိစ္စပေါ့ကျွန်တော်ဒုတိယကဘာဆင့်မဖြစ်ခင်တော့လေပထမကဘာဆင့်မှာဘလောက်သေးကြီးဆုံးရှုံးကြရဲဆိုတာတကောင်းဆောင်နေအကုန်လုံးသိပြီးပြီပဲဒါကြောင့်မလို့ဘယ်နည်းနဲ့မှနောက်ထပ်ကဘာဆစ်ဆိုမဖြစ်နိုင်ဘူးလို့ပြောကြတယ်ဒါပေမဲ့ဘလောက်ပဲပြောဖြစ်ခဲ့တယ်အခုလဲကျွန်တော်တို့ကနောက်ထပ်တစ်ခါမဖြစ်နိုင်ဘူးလို့ကျွန်တော်တို့ပြောလို့မရပါဘူ
းအဲ့ဒီလိုဆိုရင်ဆိုရတတ်မတော်နဲ့ဝတ်တတ်မတော်တို့တိုက်ပွဲဖြစ်ပွားခရင်တိုင်းပြည်အတွက်ကိုဆရာတို့လုပ်နေတဲ့ငင်းချမ်းရဲ့အတွက်ကိုဘယ်လိုဖြစ်လာနိုင်မှာလဲခင်ဗျာ
ခွာရဲ့မဟာမိတ်တွေကဗမာတပ်တော်နဲ့တိုက်နေကြတယ်နော် KIA တို့ AA တို့ TNLA တို့ MNDAA တို့ SSA မြောက်ပိုင်းတို့သူတို့ကတိုက်နေကြတယ်ဒီနေရာမှာ UWSA ရဲ့ထောက်ဝင်ပါလာပြီဆိုရင်စစ်ပွဲကအများကြီးပြန့်သွားနိုင်တယ်အ ਨੇ ဆုံးပြန့်မှာကဘယ်မှာလဲဆိုတော့ရှမ်းပြည်မြောက်ပိုင်းရဲ့အလဲပိုင်းရဲ့နောက်ပရမအရှိပိုင်းပေါ့အဲ့လိုမျိုးဖြစ်လာမယ်ဆိုရင်ကျွန်တော်တို့၅နှစ်သမရာကြီးဦးသိန်းစင်ဦးဆောင်ပရမလုပ်ခဲ့တဲ့ဒီငင်းချမ်းကြီးဖြစ်စဉ်ကြီးလည်းသူကပြက်ပြားသွားနေတာသိကြပါတယ
်ဟုတ်ကဲ့တိုက်ပွဲမဖြစ်အောင်ဘယ်လိုလုပ်ရင်ကောင်းမလဲခင်ဗျာ
အစိုးရဘက်ကနေပြီးတော့မှဝနဲ့စစ်ဆေးဆွေးနွေးဖို့ကမ်းလှမ်းနေလို့ကျွန်တော်တို့ကြားရတယ်ဒီလိုကမ်းလှမ်းတာကိုသူတို့လည်းလက်ခံတင်ပါတယ်ကျွန်တော်တို့ဒီဟိုပြစ်ခတ်မဲ့အစားငင်းခုံတာပိုကောင်းပါတယ်တပ်မတော်ဘက်ကလည်းအမခံမကျေပေးရမှာပေါ့နော်ကျွန်တော်တို့ကဂျာနီဝါရကိုခိုင်ခိုင်မြဲမြဲပဲဆွဲကင်ထားတယ်ဘယ်ဘက်မှမလိုက်ဘူးဆိုတော့သူတို့အမခံချက်ထပ်ပေးရမှာပေါ့ဒီတော့အားလုံးပူပေါင်းပြီးတော့မှနော်စစ်မဖြစ်ရကိုဝိုင်းလုကြမယ်ဆိုလို့ရှိရင်ဒီကိစ္စလုံးဝအောင်မြင်နိုင်မလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်တိုင်းသားဒေသတွေမြန်မာတပ်မတော်ကနေထိုးစစ်စင်နေတာတွေရပ်တန့်ပြီးအမြန်ဆုံးငြိမ်းချမ်းရရှိဖို့အတွက်ကချင်ပြည်နယ်မြစ်ကျနားမြို့အတွင်လူမျိုးပေါင်းစုံဘာသာပေါင်းစုံစုပေါင်းပြီးအောက်တိုဘာလကုန်လောက်မှာငိမ့်ချမ်းစွာစီတန်းလှည့်လည်လမ်းလျှောက်ဆူတောင်းခဲ့ကြပါတယ်ဒီအခြေအနေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်
ကချင်ပြည်နယ်မြစ်ကျနားမြို့အတွင်းမှာဘာသာပေါင်းစုံလူမျိုးပေါင်းစုံစုပေါင်းပြီး ပ ီတွင်ငင်းချမ်းရေးအမြန်ရရှိရေးငင်းချမ်းစွာစီတန်းလှည့်လည်လမ်းလျှောက်စုဆောင်တဲ့အစီအစဉ်ပြုလုပ်တာနဲ့ပတ်သက်ပြီးတော့ပွဲဖြစ်မြောက်ရေးကော်မတီဝင်သူဖြစ်တဲ့ဦးကျော်စန်းလောကအခုလိုပြောပါတယ
်။ရင်းတော့ကအနေထားကတော့ဘာဖြစ်ကျွန်တော်တို့ထင်ဒေတာမှာဖြစ်တဲ့ခါကျတော့ကချင်တွေကပဲကမကထားလုပ်ပြီးတော့စီယုံပြီးမှဒါအခုဆောင်တဲ့အနေထားပေါ့။ဒီတစ်ခါမှကျတော့အားလုံးကပါဝင်မှအားလုံးကအခုဆောင်ပြီးမှအားလုံးကပဲဒါနီလန်တစ်တွေရှာပြီးမှဒါအားလုံးတူမှပဲသွားနိုင်မယ်ဆိုတဲ့အနေထားမှာအားလုံးရဲ့ပူးပေါင်းဆောင်ရွက်မှုတော့ဒီတစ်ခါတော့ပိုပြီးကြည်ကြဲပြန့်ပြန့်ရရှိတဲ့အနေထားဖြစ်ပါတယ်။
အော်တိုဘလာနောက်ဆုံးပတ်မှာပြုလုပ်ခဲ့တဲ့ငိမ့်ချန်းစွာစီတန်းလှည့်လည်ခြင်းစုတောင်းစီစဉ်ဟာကချင်၆မျိုးရှမ်းမျိုးနယ်စုတွေကော်ရခါဟိန္ဒူမျိုးနယ်စုတွေဗမာမျိုးနယ်စုဗုဒ္ဓဘာသာဝင်တွေနဲ့အစ္စလမ်ဘာသာဝင်တွေပါဝင်ပြီးအရင်ကထက်ပိုပြီးကြံပြတဲ့အခြေအနေရှိတယ်လို့ပွဲပြမြောက်ရေးကော်မတီဦးကျော်စန်းလော်ကပြောပါတယ်။ကချင်ပြည်နယ်သွင်းတမကမြန်မာနိုင်ငံတစ်ဖက်လုံးတည်ငြိမ်ငိမ့်ချန်းစေချင်တဲ့အတွက်အခုအစီအစဉ်မှာပါဝင်ရတာဖြစ်တယ်လို့ကော်ရခါအမျိုးသမီးတူကပြောပါတယ်
။တဲ့ဒါအားလုံးညီကကိုရှင်ရင်းချမ်းချေဖို့ပေါ့နော်စိတ်ပြည့်နေတဲ့ဟာကိုအားလုံးညီချမ်းချမ်းနေရှင်တို့လူမျိုးမရေးပါတာဆိုလို့ပေါ့နော်အေးချမ်းချမ်းနေရှင်တို့ပါ
မြမတမတော်ကနေတိုင်းတားဒီရတဲ့မှာနေမြေရှင်လင်းရေးလှုပ်ဆောင်လာတာကြောင့်တမတော်နဲ့တိုင်းတားလက်နက်ကင်ဖွဲ့တွေကြားစစ်ပွဲဖြစ်ပွားလာရတယ်လို့ကချင်ဒီမိုကရက်တစ်ပါတီ KDP ဥက္ကဋ္ဌဦးကွန်ကောင်အောင်ခန်းကသူ့အမြင်ကိုခုလိုပြောပါတယ
်ကျွန်တော်အနေနဲ့မြင်တော့စစ်တပ်ကတော့အနေနဲ့ဒီကတော့ညီညီဆိုးဖို့စစ်တပ်မှလည်းစစ်တပ်ကအလုပ်ရှိတယ်ဆိုတဲ့ပုံစံမျိုး
တိုက်ပွဲတွေရတန်းရည်ပြည်တွင်းငင်းချမ်းရည်တို့အတွက်မြန်မာနိုင်ငံနှက်ဆန္ဒဖော်ထုတ်မှုတွေအော်တိုဘာလတွင်မှာဆက်တိုက်ပြုလုပ်လာခဲ့ကြတာပါပြည်တော်စုညင်းရည်ညီလာခံကို23ရာစုပင်လုံညီလာခံပရမကျော့ပြီးနောက်ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တွေမှာစတိုက်ပွဲတွေဆက်တိုက်ဖြစ်ပွားလာခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါ
။ရှမ်းပြည်အရှေ့ပိုင်းမှာဝပီသွေးစည်းညီရွေးရေးတပ်မတော် UWSA နဲ့မြန်မာအစိုးရတပ်မတော်တို့ကြားစစ်ရေးတင်းမာနေလို့တိုက်ပွဲဖြစ်ပွားမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။ကချင်လူလက်ရေးတပ်မတော် KNA အနေနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲ NCA စာချုပ်လက်မှတ်ရေးထိုးပြီးငြိမ်းချမ်းရေးတည်ဆောက်ဖို့ကချင်ပြည်နယ်အတွင်းနေမျိုးနွယ်စုတို့ချို့ဆန္ဒထုတ်ဖော်တောင်းဆိုလိုက်ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI1 တော့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွာကန်တာကိုနားဆင်ခဲ့ရတာပါ။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြပြခြင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်သလိုမိုဘိုင်းတယ်လီဖုန်းတွေကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။မနေ့ဖန်တောက်ကြနေမနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ရုပ်မြင့်တန်ကြားအစီအစဉ်တွေကို Democratic မြန်မာအတန် DVB ရုပ်တန်လိုင်းကနေပြီးတော့လည်းဖမ်းယူကြည့်ရှုနိုင်ကြပြီဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ကြာသာပတိနဲ့ညပိုင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်။အခုညပိုင်းအစီအစဉ်အဆုံးမသတ်ခင်မှာတရင်အချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ကြီးညာပေးပါဦးမယ်ရှင်
။မြန်မာနိုင်ငံတွင်းကတိုင်းရင်းသားပဋိပက္ခတွေကိုအဆုံးသတ်နိုင်ရဲ့အတွက်ဂျပန်မြန်မာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးဖူမီယိုခီရှိရာတို့သဘောတူခဲ့ကြပါတယ်။ဂျပန်နိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အထံမြင်ကန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးတို့တိုကျိုမြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးကြတာမှာတော့ဂျပန်နိုင်ငံခြားရေးဝန်ကြီးကမြန်မာနိုင်ငံဟာဂျပန်အတွက်အရေးပါတဲ့မိတ်ဖက်ဖြစ်ပါတယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတလောက်ဒေါ်နယ်ထရန့်နဲ့ဟီလာရီကလင်တန်တို့နှုတ်ဟာဒီကနေ့ကြားသာပရင်းနစ်မှာတော့မြောက်ကယ်ရိုလိုင်းနားနဲ့ဖလော်ရီဒါပြည်နယ်တွေကိုအထူးအာရုံစိုက်ပြီးမဲဆွယ်စည်းရုံးနေကြပါတယ်။နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာအနိုင်ရဖို့အတွက်ဒီပြည်နယ်နှစ်ခုတို့ကတိုက်ပြီးအရေးကြီးတယ်လို့သမ္မတလောက်နှစ်ဦးတို့ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့တွေကရှုမြင်ထားတာဖြစ်ပါတယ်။သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေအဆုံးသတ်ဖို့နောက်ဆုံးသတင်းပတ်ကိုရောက်ရှိလာချိန်မှာပဲလက်တလောကောက်ယူထားတဲ့လူလူစစ်တမ်းတွေမှာတော့ဖလော်ရီဒါနဲ့မြောက်ကယ်ရိုလိုင်းနာပြည်နယ်တို့မှာသမ္မတလောက်နှစ်ဦးအပေါ်ထောက်ခံမှုတွေကတော့မတိမ်မငြိမ်ဖြစ်နေပါတယ်။အီရန်နိုင်ငံမိုဆူးမြို့ကရက်ွက်တစ်ခုတည်းကိုအီရတ်တပ်ဖွဲ့တွေသတိထားပြီးတော့ဝင်ရောက်လှုပ်ရှားနေပါတဲ့အရက်သားတွေဘေးကင်းလုံခြုံရေးစိတ်ချရစေဖို့အတွက်ဂယုတစိုက်နဲ့တအိမ်တဆင်းဝင်ထွက်လှုပ်ရှားနေတာဖြစ်ပါတယ်။မိုဆူးမြို့ကတော့အရက်သားယာနဲ့ချီပြီးတော့ထွက်ပြေးနေကြပါတယ်။ဘရက်ဆယ်လို့ခေါ်တဲ့ဥရောပသမဂ္ဂတဲကနေဗြိတိန်နိုင်ငံနှုတ်ထွက်မဲ့လုပ်ငန်းစဉ်ကိုမစခင်မှာအစိုးရအနေနဲ့လွှတ်တော်ထံတင်ပြရမယ်လို့ဗြိတိန်တရားရုံးချုပ်ကဒီကနေ့ကြာသပတေးနေ့မှာအမိန့်ချမှတ်လိုက်တာကြောင့်ဥရောပသမဂ္ဂတဲကနေဗြိတိန်နှုတ်ထွက်ရေးလုပ်ငန်းစဉ်အတွက်အနှောင့်အတားတစ်ခုဖြစ်သွားပါတယ်။ပြီးခဲ့တဲ့ဇွန်လကမှဆန္ဒရှင်တွေဆုံးဖြတ်ချက်နဲ့ထွက်ပေါ်လာတဲ့ Brexit ကိုထောက်ခံသူတွေကတော့အယူခံဝင်သွားမယ်လို့ပြောဆိုထားပါတယ်ရှင်။
ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ကီထိုက်ကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကရှားဖောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့တိုနီပိုလော့ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။မနေ့ကတောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနှာစင်နိုင်ကြပါတယ်။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.